Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ6ရက်တောက်ကြနေမနက်ပဲအစီအစဉ်လေးကို Washington DC မြို့တော်ကနေစိုင်းနိုမီတာ24.51ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းလေးကိုဒေါက်ကင်မျိုးသွင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုဟာလော့ဂူရီယာတောင်းဝန်ရှိသူတွေနဲ့ဆွေးနွေးဖို့ဒီကနေ့ပြုံရန်ကိုရောက်မှာဖြစ်ပါတယ်။ထိုင်းနိုင်ငံလိုင်ကူတဲကကလေးတွေနဲ့သူတို့ဘောလုံးသင်းနည်းပြကိုကယ်ထုတ်ရေးကယ်ဆယ်ရေးလုပ်သားပြီးအပြင်းထန်ကြိုးစားနေကြပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲ quarter final ပွဲတွေဒီကနေ့စကစားမှာဖြစ်ပြီးဥရုဂွေးနဲ့ပြင်သစ် Brazil နဲ့ Belgium တို့ဖြေတန်ကြပါမယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ထိုင်းနိုင်ငံကမဲဆိုင်ကူမှာចောင်းသားလေးတွေပြိမိနေတာနှစ်ပတ်ရှိလာပါပြီ။ကယ်ထုတ်နိုင်ရေးအတွက်ဘယ်လိုအခက်အခဲတွေရှိနေပါသလဲ။
Going to rain heavy on Sunday. So they don't have many days to make their decision and start moving. The problem, I think, is that a lot of the cave will flood.
Mōrui yawala me achini te jau kē tōu nā yī akhe kēri nē pata lō Austria nē ngā ngā yīngu kēzē yī akwe gāngzāng Mr. Allen Georgia tōrā wā. Di jau nē tū, di Myao Korea gāngzāng nē nāo tā jēn tōā yau tūi sō mīrō hī nāi mō tūi Amerika nē ngā yī wun yī kī tūā tōā wā bī. ဒီဥရောပပင်လယ်ပြင်မှာမျောလာနေတဲ့ရေရွှေပြောင်းဒုက္ခတွေတွေကိုကန်းကပ်ခွင့်ညင်းပေးရတာဘာကြောင့်ပါလဲ။တခါနောက်ပိုင်းမှာလည်းဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လို့ရေးအစီအစဉ်ကိုအဆုံးသတ်ရေးနဲ့ပတ်သက်ပြီးနောက်ထပ်ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုဟာကြာသပတေးနေ့ကမြောက်ကိုရီးယားကိုထွက်သွားပါပြီ။ကင်ဂျွန်ဝန်ဟာနျူကလ িয়ার လက်နက်ထုတ်လို့ရေးအစီအစဉ်ကိုဆက်လုပ်နေတဲ့ဆိုတော့အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့ဆန်းစစ်ချက်တွေထွက်ထားပြီးချိန်မှာပဲဝန်ကြီးပွန်ပေယိုမြောက်ကိုရီးယားကိုသွားတာပါ။ဝန်ကြီးပွန်ပေယိုဟာဒီကနေ့တောက်ကြနေမှာပြုံရမ်းမျိုးတော်ကိုရောက်မယ်လို့ခန့်မှန်းထားပြီးနှစ်ရက်ကြာဒီကြီးစဉ်အတွင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒါဟာဒီနှစ်အတွင်းဝန်ကြီးပွန်ပေယိုရဲ့တတိယချိန်မြောက်မြောက်ကိုရီးယားခီးစဉ်ဖြစ်ပြီးအဲဒီမှာညအိတ်တာကတော့ပထမဆုံးအကြိမ်ဖြစ်ပါမယ်။ကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်မှုအတွက်စင်ကာပူထိပ်သီးအစည်းအဝေးတွင်ကင်ဂျွန်ဝန်ကသဘောတူထားပါတယ်။ဒါပေမဲ့လည်းဘယ်အချိန်ဘယ်လိုနည်းလမ်းနဲ့လုပ်မယ်ဆိုတဲ့အသေးစိတ်တွေကတော့အခုချိန်ထိမရှိသေးပါဘူး။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်ရေးအချိန်စရာတစ်ခုထွက်လာအောင်လုပ်ဖို့နဲ့ဘယ်လိုနည်းလမ်းနဲ့တက်တည်ပြအတည်ပြုနိုင်မယ်ဆိုတဲ့အသေးစိတ်တွေကိုရေးဆွဲချပြဖို့ဝန်ကြီးပွန်ပေယိုကမြောက်ကိုရီးယားကိုပီအာပေးပြောဆိုမယ်လို့ပြောရင်းကြပါတယ်။ဒီအကြောင်းသတင်းလောက်ကိုနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့လူမှုကြီးကြပ်ရေးဥပဒေတွေကိုပြန်လည်ပြင်ဆင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကကျတဲ့ပြည်နယ်မှာကွန်ဂရက်လက်တော်ကိုပန်ချလိုက်ပါတယ်။သူရဲ့ Republican Party ဝင်တွေကြားဒီကိစ္စနဲ့ပတ်သက်ပြီးအကြီးအကျယ်သဘောထားကွဲလွဲနေတယ်လို့အောက်လွှတ်တော်အမတ်တွေရဲ့သူ့ရဲ့ဥပဒေမူကြမ်းအစိုးပြချက်ကိုနှစ်ကြိမ်တိုင်တိုင်ပွဲချခဲ့ပြီးဖြစ်ပေမဲ့သူကတော့ထောက်ခံဆဲပဲလို့သမ္မတထရမ့်ကပြောပါတယ်။မက္ကဆီကိုနယ်စပ်ကနေအမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေအတွက်သူရဲ့ခွန်လုံးခွန်တောင်းခံမှုကိုတရားရေးပြန်လည်သုံးသပ်မှုတွေလုံးဝမဟုတ်တဲ့အတွက်မလာကြဘူး။နေဆက်ကြီးကြရေးဝန်ထမ်းတွေကပြောဖို့လိုအပ်တယ်လို့သမ္မတထရမ့်ကပြောပါတယ်။အဲ့ဒီလူတွေကိုသူတို့အင်ရှင်မြက်ခင်းပေါ်မှာလာရနေသူတွေလို့သဘောထားရမယ်လို့လည်းဆိုပါတယ်။ကွန်ဂရက်လက်တော်ကလည်းအကြောင်းကျိုးစီလျော့ပြီးမြန်ဆန်ကောင်းမွန်တဲ့လူမှုကြီးကြရေးဥပဒေတွေကိုအမြန်ချပေးရမှာဖြစ်ကြောင်းသူ့ရဲ့ Twitter ကနေသမ္မတကဆက်တိုက်ရေးသားနေတာပါ။နေဆက်ဥပဒေတရားစုံမှုရဲ့အတွက်တောင်းဝန်ယူထားသူတွေဟာဥပဒေထိန်းသိမ်းရေးအတွက်ကောင်းကောင်းလုပ်နေပေမဲ့သူတို့ထိန်းသိမ်းနေရတဲ့ဥပဒေတွေကအတိတ်ပဲမရှိဘူးလို့လည်းသမ္မတကပြောပါတယ်။ကလေးတွေပါသည်ဖြစ်စေမပါသည်ဖြစ်စေနိုင်ငံတည်းတရားမဝင်ရောက်လာသူတွေအနေနဲ့ဈေးရကြီးပြီးအချိန်တက်ကြတဲ့တရားရင်ဆိုင်မှုတွေမရှိပဲပြန်သွားဖို့ပြောရမယ်လို့လည်းသမ္မတကသူ့ Twitter မှာရေးပါတယ်။လာမယ့်သတင်းပတ်တွေတွင်ဆက်တော်ကသူ့ရဲ့လူမှုကြီးကြပ်ရေးဥပဒေမူကြမ်းအတည်ပြုရေးအတွက်ထပ်ပြီးသုံးသပ်ဖို့ရှိမရှိကလည်းမသေးကြသေးပါဘူး
။ဒီနေ့ဆော်ဘင်းကပြည်ထောင်နိုင်ငံမှာရုရှားတချို့အောင်တူအစုံနဲ့တိုက်ခိုက်အစိတ်နဲ့တိုက်ခိုက်ခံရတဲ့ဒေသမှာပဲအစိတ်ပြင့်နေတဲ့ပစ္စည်းတစ်ခုကိုကင်တွယ်မိတဲ့အတွက်ဗြိတိချအမျိုးသားမျိုးသမီးစုံတွဲဟာအပြင်းထန်နာမကျန်းဖြစ်နေတယ်လို့ဗြိတိချရဲတပ်ဖွဲ့ကကြာသပတေးနေ့မှာပြောပါရယ်အသက်44နှစ်အရွယ်ဒေါန်စတော့ဂစ်နဲ့အသက်45နှစ်အရွယ်ချာလီဘရူလီတို့ဟာအာယုံကြောတိအစိတ်ဓာတ်နိုဗီချော့ခ်တင်ထားတယ်ဆိုတာကိုသူတို့စီကရယူထားတဲ့နမူနာတွေကနေဆက်သက်တွေ့ရှိထားတယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါရယ်သူတို့ဘယ်နေရာကနေအစိတ်တင်နေဆိုတာကိုအခုကဆက်စစ်လေ့လာနေပြီလို့လည်းပြောပါရယ်ဒိုဗီချော့ခ်အစိတ်ဓာတ်ဟာဆိုဗီယက်ခေတ်ဓာတုအစိတ်တမျိုးဖြစ်ပြီးပိုပြီးတော့လူသိများတဲ့ VX နဲ့ Sarin အစိတ်ဓာတ်တွေထက်ပိုပြီးအားပြင်းတယ်လို့ယူဆကြပါတယ်။ဒီဇုံတွဲဖြားနာရတဲ့အစိတ်ဓာတ်ဟာရုရှားနှစ်ဖက်တချို့ဟောင်း Sergey Skripal နဲ့သူ့ရဲ့သမီးဖြစ်သူ Yulia တို့တင့်ခဲ့တဲ့ဓာတုအစိတ်နဲ့အတူတူပဲဆိုတာစမ်းသပ်သိရှိထားတယ်လို့ဒီဒေဗီရဲ့ဝန်ကြီး Sergey Javik ကပြောပါတယ်။ ဇုံတန်းနှုတ်သိမ့်ခဲ့တဲ့အာယုံကြောတီအစိမ့်နဲ့စာကြီးတို့တားဖာနှုတ်သိမ့်ခဲ့တဲ့အစိမ့်ဟာတချိန်ထဲမှာထုတ်ထားတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဝန်ကြီးဂျာဗစ်ကပြောပါတယ်။တတိလိမိမျိုးနေတဲ့ဇုံတွဲကိုစနေက MSBury မှာတွေ့တာဖြစ်ပြီးအဲ့ဒီနေရာဟာစာကြီးတို့တားဖာကိုပြီးခဲ့တဲ့မတ်လကတတိလိမိမျိုးလေးတွေ့ခဲ့တဲ့ Salisbury နဲ့73ကီလိုမီတာဝေးပါတယ်။
American dollar 34 billion တန်ဖိုးရှိတဲ့တရုတ်လိုပစ္စည်းတွေကို American ကနေအခွင့်အသိကောက်ဖို့တောက်ကြနေစတင်တော့မှာဖြစ်ပြီးဒီလိုလုပ်ခင်ချက်ချင်းပဲတင်းတင်းထန်ထန်တောက်ပြန်ခံလခံရမယ်လို့တရုတ်အစိုးရကသတိပေးပါတယ် American သမ္မတ Donald Trump ကတရုတ်လိုကုန်ပစ္စည်းအမျိုးအစားပေါင်း800ကျော်အတွက်အခွင့်25ရာခိုင်နှုန်းကောက်ခံမှုစီစဉ်နေတာဖြစ်ပြီးဒါဟာ Washington Senate တောက်ကြညတကောင်ကျော်တာနဲ့စတင်မှာပါAmerican နဲ့ကုန်သွယ်စစ်ပွဲမှာတရုတ်ဘက်ကတော့စတင်မှာမဟုတ်ကြောင်းတရုတ်ကုန်သွယ်ဝန်ကြီးဌာနပြောခွင့်ရကဖန်ကချက်တပရီနေကဘေးချင်းမှာပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့သူ့ပြည်သူအကျိုးစီးပွားကာကွယ်ဖို့ဆိုရင်တော့လှုပ်ဆောင်မှာဖြစ်ပြီးရွေးစရာလမ်းတော့မရှိဘူးလို့ပြောပါတယ်။ချင်းချောက်အတက်ကန်နရီအတွက်တရုတ်ကအရှုံးပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါပြင် American ဘက်ကအခွင့်ကောက်ဖို့လုပ်နေတဲ့ကုန်ပစ္စည်းဒေါ်လာဘီလီယံ20ဘူးလောက်က American နဲ့တခြားနိုင်ငံတွေကပံ့ပိုးပေးနေတာဖြစ်ပြီးတော့အဲ့ဒီမှာ American ကအများဆုံးပါတယ်လို့လည်းပြောပါတယ်။သမ္မတ Trump ကတော့တကယ်လို့တရုတ်ဘက်ကAmerican တင်ဖို့ကုန်တွေပေါ်မှာလက်တောင်ပြန်တဲ့အနေနဲ့အခွန်ကောက်ရင်ဒေါ်လာဘီလီယံ450ဘူးလောက်ရှိမယ်။တရုတ်ကုန်ပစ္စည်းတွေပေါ်မှာ American ကအခွန်ကောက်ဖို့ရှိတယ်လို့ချင်းချောက်ခဲ့ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ5မီတာ32 kHz 9335 5မီတာ40 kHz 9689 5မီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505ရောကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီရီကနေတောက်ကြမနေ့ဖက်တဲ့နေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ခရိုင်ချင်းရံမြို့ကထမ်ပလွန်နန်နုံးလိုင်ကူရဲကျောင်းသားလေးစနေရောက်တဲ့သူတို့ဘောလုံးအသင်းရဲ့နီးပြားတို့ကိုဂူပြင်းကိုပြန်ထုတ်ဖို့အတွက်ဒေသလူသားတွေရဲ့ချိန်နဲ့လှုပ်ပြီးတော့ရေတွေကိုဆုတ်ထုတ်နေရပါတယ်။သူတို့ရှိနေတဲ့နေရာကနေဂူပြင်းကိုပြန်ထွက်ရလမ်းကြောင်းတစ်လျှောက်တချို့နေရာတွေမှာရေအမြင့်ကလိုင်ကူရဲ့မျက်နှာချက်ထိရောက်နေတာကြောင့်ရေငုပ်ပြီးပြန်ထွက်ဖို့ကသာတခုတည်းသောနည်းလမ်းဖြစ်တယ်လို့ရေဆုတ်ထုတ်တဲ့လုပ်ငန်းကိုလုပ်နေသူထိုင်းမီဒီယာတပ်ဖွဲ့ဝင်တူကပြောပါတယ်။ဒါအပြင်ကလေးတွေအားလုံးနဲ့နီးပြားလူငယ်တို့ဟာကျန်းမာရေးပြည်စုံကောင်းမွန်ရလားဆိုတာကိုလည်းထိုင်းနိုင်ငံနရွန်ဆက်ကြီးတဲ့အထူးတပ်ဖွဲ့ Navy Seal ကရေငုပ်သမားတွေနဲ့စေဘဝန်ထမ်းတွေကအသေးချစစ်ဆေးနေကြပါတယ်။ကစားရေးလုပ်ငန်းစဉ်ကိုလုံးဝအတိမ်းဆုံးခံမှာမဟုတ်ဘူးလို့ Navy Seal အဖွဲ့ရဲ့ဗိုလ်ထုနှင့်ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။သူတို့တွေကိုလက်ရှိမိုးရင်းကာလမှာကိုပဲကဲထုတ်တဲ့နီလန်ပြင်နောက်ထပ်ဖြစ်နိုင်ခြေတစ်ခုကလည်းနောက်လေးလလောက်မှာမိုးရွာသည်ကုန်ဆုံးပြီးရေကျသွားတော့မှပဲကဲထုတ်မလားဆိုတာပါ။လိုင်ကူတွေရောက်သွားတဲ့ရေငုပ်အဖွဲ့တွေနဲ့ဆက်သွယ်ရေးပဲနှောင့်နှေးလာလို့အသားစီတွေကလည်းကဲထုတ်ရေးအစီအစဉ်ကိုရွှေ့ဆိုင်းနေရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ Neuron Sec Navy Seal အဖွဲ့ကပြောပါတယ်။ဒီအကြောင်းတင်ပြလောက်ကိုလည်းနောက်ပိုင်းမှာထုတ်လင်းဖို့ရှိပါတယ်ခင်ဗျာ။
တိုင်းနိုင်ငံတောင်ပိုင်းကမ်းရိုးတန်းမှာချက်တပင်းတွေကကဘာလေးခီးတော်တွေလိုက်ပါလာတယ်။တမောတစင်တိမ့်မှောက်ခဲ့ပြီးလူပေါင်းဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တရုတ်ခီးတော်အများစုလိုက်ပါလာတယ်။တမောဟာဖူကက်ကျွမ်းနာမှာတိမ့်မှောက်သွားတာပါ။ညာဘက်မှာတော့ပျောက်ဆုံးခီးတော်ရှာဖွေမှုခက်တားရဆမ်းပြီးမနေ့မှရှာဖွေတဲ့လုပ်ငန်းပြန်ဆမယ်လို့ဖျံအုပ်ချုပ်ရေးမှုကတနင်္သာရက်တွေကိုပြောပါတယ်။အခုဒီပျောက်ဆုံးနေတဲ့ခီးတဲက53ယောက်ရှိတယ်လို့လူပေါင်း48ယောက်ကိုတော့ပြန်ကယ်ဆယ်နိုင်ခဲ့တယ်လို့ပြောပါတယ်။ပထမနှိုင်းလုံးရက်ခတ်တာခံရခဲ့ပြီးတဲ့နောက်မှာရေဆုပ်ထုတ်ပြတဲ့တင်မောအင်ဂျင်နဲ့အပိုက်ကြက်တွေဝင်သွားခဲ့တယ်လို့တင်မောကက်တင်ကပြောပါတယ်။ဒါပြန်လှိုင်းတန်ခံတဲ့တင်မောကလည်းပြန်ငြိမ်အမြန်မထိန်နိုင်ခဲ့ပဲနောက်ထပ်လှိုင်းတွေစင်ကဲရိုက်လာချိန်မှာတင်မောကတစ်ဖက်ကိုစိန်သိမ်းဆောင်းသွားပြီးတော့မှောက်သွားတာလို့ပြောပါတယ်။ဖူကက်ကမ်းလွန်နေရာမှာပဲအစောပိုင်းကလည်းတရုတ်နဲ့ဥရောပခီးသွား34ယောက်လိုက်ပါလာတဲ့နောက်တင်မောတစင်တိမ့်မောက်ခဲ့ပေမဲ့အဲ့ဒီပုံကနိုင်ငံခြားတာခီးသွားတွေကိုတော့ပြန်ကယ်ဆယ်နိုင်ခဲ့ပါတယ်။အဲ့ဒီဒေသမှာရာသီဥတုကနောက်တည်င်းပတ်အင်ကာနီအထိဆိုးဝါးနိုင်တယ်လို့ခန့်မှန်းထားကြောင်းအုပ်ချုပ်ရေးမှူးနဲ့ဖူကက်အရာရှိတွေကပြောကြားပြီးဒေသခံတွေအတွက်မုံတိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။
ကမ္ဘာ့ဘလောင်းဘလုံးပြိုင်ပွဲပထမဆုံး quarter final ပွဲတွေကိုဒီကနေ့ဇူလိုင်လ6ရက်နေ့9ရက်နေ့တွေမှာရှင်မင်းကစားကြရမှာဖြစ်ပါတယ်။ quarter final အဖွင့်ပွဲအဖြစ်ဇူလိုင်6ရက်ဒီကနေ့ည7နာရီခွဲမှာဥရုဂွေးနဲ့ပြင်သစ်တို့ရှင်မင်းကစားပြီးဇူလိုင်လ9ရက်စနေနေ့ပဲအခု7နာရီခွဲမှာဘရာဇီးလ်နဲ့ဘယ်ဂျီယံတို့ကစားကြမှာပါ။ဥရုဂွေးနဲ့ပြင်သစ်နောက်ဆုံးတွေ့ထားတဲ့8ပွဲမှာပြင်သစ်ကတပွဲပဲနိုင်ထားပြီးဥရုဂွေးက4ပွဲနိုင်ပြီးတော့3ပွဲတည်ကြထားပါတယ်။ကမ္ဘာ့ဘလောင်းပွဲ3ချိန်ပြုပ်ပြီးတော့မှာပြင်သစ်ကဥရုဂွေးကိုတကားမှအနိုင်မရဘူးပဲ။1966ခုနှစ်ပွဲမှာဥရုဂွေးက2ဂိုးတကိုးနဲ့နိုင်ပြီး2002နဲ့2010ပွဲတွေမှာဂိုးမရှိသေးကြထားပါတယ်။ဥရုဂွေးတင်းဟာအုပ်စုပွဲ3ပွဲစလုံးကိုရော16တင်းရှုံးထွက်ပွဲမှာပါ။ရော်နယ်ဒိုရဲ့ပေါ်တူဂီကိုပါနိုင်ယူပြီး4ပွဲစတိုက်နိုင်ပွဲနဲ့ quarter final ကိုတက်လာတာပါ။ကမ္ဘာ့ဘလားပြိုင်ပွဲတစ်ခုအတွင်းမှာဥရုဂွေးတင်းဟာအရင်တုန်းက5ပွဲစတိုက်နိုင်ရတာတကားမှမရှိဘူးသေးပါဘူး။ ကျောက်တင်ရှုပ်ထွက်အဆင့်မှာအာဂျင်တီးနားကိုလေးဂိုးသုံးဂိုးနဲ့နိုင်ရာပြီးတက်လာတဲ့ပြင်သစ်တင်းတွက်ကတော့ဆယ်နှစ်အပြင်စင်မီဖိုင်နယ်အဆင့်ကိုတက်ခွင့်ရမလားဆိုတာဒီပွဲကအဆုံးဖြတ်ပြီးတော့မှဖြစ်ပါတယ်။ကွာတာဖိုင်နယ်ဒုတိယပွဲကတော့ဘရာဇီးနဲ့ဘယ်လ်ဂျီယမ်ပွဲပါ။ဆယ်ကျောက်တင်ရှုပ်ထွက်အဆင့်မှာဘရာဇီးကမက္ဆီကိုကို၂ဂိုးဂိုးမရှိနဲ့နိုင်ပြီးကွ Belgium အသင်းနိုင်ရဦးတာကလည်းလို့ကြံ၃ပွဲကိုဘရာဇီးကနိုင်ရထားပါတယ်။ဒီဒီချိန်မတိုင်ခင်ပြီးခဲ့တဲ့ကမ္ဘာလှဘောလုံးပြိုင်ပွဲ၃ချိန်စလုံးမှာဘရာဇီးအသင်းကိုဥရောပအသင်းတင်းတင်းကဖြုတ်ချခဲ့တာကြီးပါပဲ။2006ခုနှစ်မှာပြင်သစ်2010မှာနယ်သာလန်2014မှာဂျာမနီတို့ကိုဘရာဇီးအသင်းရှုံးနေပြီးပြိုင်ပွဲကနေထွက်သွားခဲ့ရမှုပါတယ်
။ American သံလွှင့်ဌာနတွေဖြစ်တဲ့ Radio Free Europe နဲ့Radio Liberty တို့ဟာရုရှားအစိုးရကနိုင်ငံခြားအသံလွှင့်ဌာနအဖြစ်သတ်မှတ်ထားတဲ့သတင်းမီဒီယာတွေလိုက်နာဖို့ချမှတ်ထားတဲ့ဥပဒေကိုလိုက်နာဖို့အတွက်ပြစ်ခုတ်ခဲ့တာမို့မော်စကိုတရားရုံးတစ်ခုကတာဝန်ခွင့်ရိုက်ခဲ့ပါတယ်။ RFE RFA ရဲ့အရှိန်ကတရားရုံးကြားနာမှုကိုရဲရွှေဆိုင်ပေးဖို့လျှောက်လဲတာကိုတရားသူကြီးကပယ်ချပြီးဒဏ်ငွေဖြစ်တဲ့ရူပယ်ငွေ3,000အမေရိကန်ဒေါ်လာအဖြစ်1600ပေးဆောင်ဖို့အတွက်တာဘတ်စကီကိုရက်ွက်တရားရုံးကဇူလိုင်လ5ရက်နေ့မှာမိန့်ချမှတ်ခဲ့ပါတယ်။နိုင်ငံခြားသတင်းဌာနတွေလိုက်နာဖို့အတွက်ရုရှားအစိုးရရဲ့တတ်မှတ်ချက်စီးနင်းဥပဒေတွေကိုချိုးဖောက်မှုဟာရန်စစ်ပြမှုမြောက်တဲ့အထိအရေးယူနိုင်တဲ့အပြင်ရုရှားမှာရှိနေတဲ့ RFE RL ရဲ့ဝန်ထမ်းတွေလည်းအရေးယူခံမှာဖြစ်ပြီးနိုင်ငံရုရှားနိုင်ငံနဲ့သူတို့ရဲ့လုပ်ငန်းရှင်တွေကိုလည်းထိခိုက်စေနိုင်ပါတယ်။ဒါကြောင့် RFE RL ကတရားရေးဥပဒေကြောင့်ရဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့ပြောပါတယ်။ RFE RL ရဲ့ဥက္ကဋ္ဌသောမတ်ကန်ကတော့ရုရှားကအခုလိုအရေးယူရဟာသူတို့ဌာနကရုရှားအမှုတန်းတွေကိုတန်လျာရှိတယ်နဲ့သူတို့ရဲ့ဌာနလုပ်ငန်းတွေကိုကန့်သက်ဖို့အတွက်ရည်ရွယ်တဲ့ရုရှားရဲ့လုပ်ရက်တွေထင်းထင်းရှားရှားတိုးလာတာကိုပြသနေတယ်လို့ပြောပါတယ
်နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုတော့မြန်မာနိုင်ငံသားအများစုစိတ်ဝင်စားနေကြတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံအမြောက်ပိုင်းကလိုင်ကူတွင်းမှာပိတ်မိနေကြတဲ့လူငယ်13ဦးကိုကယ်ထုတ်နိုင်ရေးနဲ့ပတ်သက်လို့ကယ်ဆယ်ရေးအဖွဲ့တွေကအပူတပြင်းစီစဉ်နေကြတယ်ဆိုပေမဲ့လည်းဘယ်နည်းလမ်းကအကောင်းဆုံးဖြစ်မလဲဆိုတာကိုမဆုံးဖြတ်နိုင်သေးပဲရှိနေပါတယ်။မိုးရေအပြင်းထန်ရွာတက်တဲ့မုတ်သွန်ရာသီဖြစ်နေတာကြောင့်လည်းရာသီဥတုကကိုယ့်ဘက်မှာမရှိတဲ့အခြေအနေနဲ့ကြုံနေရတာပါ။ကယ်ဆယ်ရေးကြိုးပမ်းမှုတွေနဲ့လက်တွေ့ကြုံရတဲ့အခက်အခဲတွေအကြောင်းကိုတော့ကိုကျော်ဝင်ကဆက်ပြီးပြောပြမှာပ
ါ။ပျောက်ဆုံးနေပြီးတော့ဆယ်ရက်အကြာတနင်္လာနေ့ကပြန်ရှာတွေ့ခဲ့တဲ့ထိုင်းလူငယ်ဘောလုံးသမား12ဦးနဲ့နိပြတဦးတို့ကိုပိတ်မိနေတဲ့ဂူရဲကနေပြီးတော့ဘလို့ကယ်ထုတ်ကြမလဲဆိုတာနဲ့ပတ်သက်ပြီးနိလန်းရှာဖွေမှုတွေကိုကယ်ဆယ်ရေးသမားတွေနဲ့ကျွမ်းကျင်သူတွေအကြီးအကျယ်ခေါင်းကြီးရိုက်ပြီးတော့ဆွေးနွေးနေကြရတော့မှာပဲ။လောဆယ်တော့လွတ်မြောက်နိုင်တဲ့နိလန်းတစ်ခုဖြစ်တဲ့ရေငုပ်ပြီးတော့ဂူရဲကနေပြန်ထွက်နိုင်မှုပိတ်မိနေသူ13ဦးလုံးကိုရေငုပ်တင်နန်းနေပေးထားပါပြီ။ရင်ငုတ်ဝစ်ဆောင်တွေလည်းပေးထားပါပြီ။ဒီလိုင်ငူထဲမှာပိတ်မိနေသူတွေစီကိုတခြားနေရာကနေပြီးတော့ဘလို့ဝင်လို့ရနိုင်မလဲဆိုတဲ့လမ်းကြောင်းကိုလည်းကယ်ဆယ်ရေးသမားတွေနဲ့ကြွန့်ကျင်သူတွေရှာဖွေနေကြပါတယ်။ဒါပေမဲ့လည်းအခုချိန်ထိအကောင်းဆုံးနည်းလမ်းကဘာလဲဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူး။ဂူထဲမှာဝင်နေတဲ့ရေတွေကိုလည်းမနာတမ်းဆုတ်ထုတ်နေတာတနာရီကို1စင်တီမီတာလောက်ပဲညော့နေပါတယ်။ Australia နိုင်ငံ New South Wales ဂူတွင်းပိတ်မိသူများကယ်ဆယ်ရေးအဖွဲ့ရဲ့ခေါင်းဆောင် Alan Worrell ကဘလို့ဆယ်မှာတော့အကောင်းဆုံးလမ်းကြောင်းဆိုတာမရှိသေးဘူးလို့ VOE ကိုပြောပါတယ်။
There's no best option coming in from another entrance but that hasn't been found yet so
အကောင်းဆုံးလမ်းကြောင်းမရှိသေးပါဘူးတခြားဝင်ပေါက်တစ်ခုကနေဂူထဲကိုဝင်မယ်ဆိုတဲ့ကိစ္စကလည်းဘယ်နေရာကဝင်မလဲဆိုတဲ့လမ်းကြောင်းကိုဆံမတွေ့သေးပါဘူးအဲဒါကြောင့်ဂူထဲဝင်ဖို့ဘယ်လမ်းကြောင်းကအကောင်းဆုံးဖြစ်မယ်ဆိုတဲ့အမှတ်ခံချက်ဒါမှမဟုတ်လမ်းညွန်ချက်မရှိသေးပါဘူးဂူထဲဝင်နိုင်မယ်အပေါက်တစ်ခုထပ်ဖောက်ဖို့ဆိုတော့ကလည်းအချိန်တော်တော်ကြာပါလိမ့်မယ
်ပိတ်မိနေတဲ့သူတွေရှိတဲ့နေရာကိုရောက်အောင်ရင်ငုတ်သမားတွေကအချိန်6နာရီကြာအောင်တွားရပြီအပြန်ခီးက9နာရီကြာပါတယ်ဂူဘဝကနေသူတို့ရှိတဲ့နေရာက2မိုင်ခွဲလောက်ဝေးတာပါနောက်ကြည့်နေတဲ့ရေတွေနဲ့အမှောင်ထဲမှာရေငုပ်သွားမယ်အဖြစ်ကကလေးတွေအတွက်ကြောက်စရာကောင်းလိမ့်မယ်လို့ Alan Worrell ကဆက်ပြောပါတယ
် Pretty scary being in the dark it's going to be muddy water I won't be able to see anything
အမှောင်ထဲမှာဖြစ်နေတာကကြောက်စရာကောင်းပြီးရွှေရည်တွေကလည်းရှိနေတဲ့အတွက်ကြောင့်ဘာမှမြင်ရမှာမဟုတ်ပါဘူးအဲ့ဒီအခြေအနေတွေကကလေးတွေအတွက်အခက်အခဲဆုံးအခြေအနေဖြစ်ပါလိမ့်မယ်ဒီလိုအခြေအနေတွေထဲမှာတည်တည်ငြိမ်ငြိမ်ရှိနေတိုင်းမှသူတို့ကိုအပြင်းအောင်ကယ်ထုတ်နိုင်မှာပ
ါပိတ်မိနေတဲ့သူတွေကိုကယ်ထုတ်ရေးမှာမခတ်မှန်းနိုင်တဲ့အခက်အခဲတွေတော်တော်များများရှိနေပြီးတော့အဲ့ဒီထဲမှာလောလောဆယ်ကြုံရတာကတော့မိုးပါမဟုတ်တော့မိုးရသည်ဖြစ်လို့မိုးတွေတဲတဲမဲမဲရွာတတ်ပြီးရေတွေကူတဲကိုအများပြထပ်ပြီးတော့ဝင်လာမဲ့ပြဿနာကတော်တော်ဆိုးရင်ရပါတယ်အခုစနေတနင်္ဂနွေမှာကိုပဲမိုးတီးထန်စွာရွာသွန်းမယ်လို့မိုးလေပတာခမန်းချက်တွေထွက်နေပါတယ် ရင်ငုပ်ပြီးတော့ပြန်ထွက်ဖို့ဆုံးဖြတ်မယ်ဆိုရင်ဒီဆုံးဖြတ်ချက်ချဖို့အချိန်တိတ်မရှိတော့ဘူးလို့လဲဩစတြေးလျနိုင်ငံ New South Wales ဂူရင်းပိတ်မိသူများကယ်ဆယ်ရေးအဖွဲ့ခေါင်းဆောင် Alan Warrell ကပြောပါတယ
် Down the rain heavy on Sunday so they don't have many days to make a decision and start moving
တမတ်တင်းငွေနေမှာမိုးရီအပြင်းထန်ရွာမယ်လို့ဆိုတဲ့အတွက်ဆုံးဖြတ်ချက်ကိုချပြီးလွတ်ဖို့ဆိုရင်အချိန်တိတ်ရမှမဟုတ်တော့ပါဘူးလူထဲမှာနေရာတော်တော်များများကရေရွေပြစ်နေတဲ့ကိစ္စကပြဿနာလို့ကျွန်တော်ထင်ပါတယ်ရေရွေကလိုင်းကူးမျက်နှာချက်အထိရောက်အောင်ဆူဆူဝါးဝါးရှိနေတာပြန်လာတဲ့လမ်းရဲ့တစ်ဝက်လောက်ရောက်မှပဲဆက်ချက်လက်ချနားလို့ရနိုင်မဲ့နေရာတစ်ခုရှာတွေ့လိမ့်မယ်လို့ထင်ပါတယ
်အမေရိကန်ဩစတြေးလျဘရစ်တိန်နဲ့တရုတ်နိုင်ငံတွေပါဝင်နိုင်ငံတကာကရင်ကုန်သမားတွေလည်းကယ်ဆယ်ရေးမှာပါဝင်နေကြပါတယ်ပိတ်မိသူတွေကိုကယ်တင်ရေးမှာစိုးရိမ်ရတဲ့ကိစ္စတွေကတစ်ခုကတော့ပိတ်မိနေသူတွေရဲ့ကျန်းမာရေးနဲ့စိတ်ဓာတ်ကြန့်ခံရေးပါလောစဲထိုင်းရတက်ကဆေးဝန်ထမ်းတွေကလေးတွေနဲ့အတူရှိနေပြီးတော့ကလေးတွေရဲ့ကျန်းမာရေးအခြေအနေကောင်းကြတယ်လို့ဆိုပါတယ်။လှိုင်းကူထဲမှာပိတ်မိပြီးတော့ပြန်ထွက်လာနိုင်ခဲ့ကြတဲ့နိုင်ငံတကာကအတွေ့အကြုံရှိတဲ့သူတွေကလည်းထိုင်းနိုင်ငံထန်လောင်းကူထဲကလူငယ်တွေကိုစိတ်ဓာတ်မကျဖို့ဝိုင်းပြီးတော့အားပေးနေကြပါတယ်။အဲ့ထဲမှာပြီးခဲ့တဲ့2010ခုနှစ်ကချီလီနိုင်ငံမိုင်းတွင်းထဲမှာ69ရက်ကြာပိတ်မိနေခဲ့တဲ့သူတွေကစူပါမာရီယိုလိုလူသိများတဲ့မာရီယိုဆပူဗီဒါကစပိန်ဘာသာနဲ့mucha forza လို့ဗီဒီယိုကနေသင်အပိစကားပြောပါတယ်မြန်မာလိုဆိုရင်တော့အာတင်ထားကြတောင့်ထားကြလို့အဓိပ္ပာယ်ရပါတယ
်ကိုကျော်လင်းပြောပြခဲ့တာပါအခုတော့အမေရိကန်မြောက်ကိုရီးယားတန်ကင်းတမန်ကြီးအခြေအနေကိုပြောပြခြင်းပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ဟာဇူလိုင်လ6ရက်ဒီကနေ့မှာပျုံယမ်းမြို့တော်ကိုရောက်ရှိမှာဖြစ်ပြီးမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့နှစ်ရက်ကြာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒါဟာဝန်ကြီး Pompeo ရဲ့တတိယအကြိမ်မြောက်ကိုရီးယားခရီးစဉ်ဖြစ်ပြီးသမ္မတဒိုနယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့ဇွန်လ12ရက်နေ့ကစင်ကာပူမှာထိပ်သီးအစည်းအဝေးလုပ်ပြီးတဲ့နောက်ပထမဆုံးခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ Victor Betty ကကိုရီးယားကြီးရာကျွမ်းကျင်သူတူကိုဆက်သွယ်မေးမြန်းထားတဲ့ပေါ်အခြေခံပြီးကိုကျော်ကျော်သိန်းကပြောပြပါမယ်
။နျူကလ িয়ার ကင်းရှင်းရေးကိုဦးတည်တဲ့ဒုတိယမှုကောင်းတွေရထားပြီးပြီလို့သမ္မတထရမ့်ကဒီသတင်းပတ်တွင်ပြောထားပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုတစ်နှစ်အတွင်းချက်သိမ်းပြစ်နိုင်ခြေရှိတယ်လို့သမ္မတထရမ့်ရဲ့အမျိုးသားလူညွရင်းဆိုင်ရာအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒန်ကပြောထားပါတယ်။ဒါပေမဲ့တခြားအမေရိကန်တာဝန်ရှိသူတွေကတော့သမ္မတထရမ့်ရဲ့လက်ရှိသမ္မတတန်ကုန်ဆုံးမဲ့2021ခုနှစ်ဇန်နဝါရီလမှာမြောက်ကိုရီးယားနျူကလ িয়ার ဖြတ်သိမ်းရေးဖြစ်နိုင်ခြေရှိမယ်လို့ဆိုကြပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကိုရီးယားနိုင်ငံနဲ့ဆက်ပန်မွန်ဂျုံစစ်မဲ့အပြစ်ရကြေးရွာမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုမြောက်ကိုရီးယားကိုသွားတာပါ။အမေရိကန်ဘက်ကနျူကလ িয়ার ကင်းရှင်းရေးလို့ပြောနေတာဟာမြောက်ကိုရီးယားနဲ့ပဲသက်ဆိုင်ပြီးမြောက်ကိုရီးယားအနေနဲ့ကတော့ဒါဟာကိုရီးယားနိုင်ငံစလုံးနဲ့သက်ဆိုင်တယ်လို့သတ်မှတ်တဲ့အတွက်နှစ်ဖက်ကြားမှာကွဲပြားနေတယ်လို့အမေရိကန်မက်ဆာချူးဆက်ပြည်နယ်ထပ်စတက်ကသူကကိုရီးယားလိလာရေးဌာနလက်ထောက်ပါမောက်ခဆွန်ယွန်းလီကပြောပါတယ
် North Korea has been calling for consistently phased mutual denuclearization
ကိုရီးယားနိုင်ငံစလုံးအနေနဲ့နျူကလ িয়ার ကင်းရှင်းအောင်တစ်ဆင့်ချင်းလှုပ်ဆောင်သွားဖို့မြောက်ကိုရီးယားကတသမတ်တည်းတောင်းဆိုနေပြီးအလျှော်ပေးလိုက်ရောမှုတစ်ခုချင်းဒီအတွက်ပြန်လည်အားဖြင့်အလျှော်ပေးလိုက်ရောမယ်လို့ပြောထားပါတယ်။ဒါပေမဲ့ကျွန်တော်အမြင်မှာတော့ကင်ဂျုံအွန်းကတိတာထင်ရှားတဲ့အလျှော်ပေးလိုက်ရောမှုတစ်ခုမှမလုပ်သေးပါဘူး။နျူကလ িয়ার နဲ့ပယ်ထိန်ဒုံးကျည်စမ်းသပ်တာတွေကိုထပ်မလုပ်ဘူးလို့ကင်ဂျုံအွန်းကပြောထားပါတယ်။ဒါတွေကလည်းကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်10ခုကျော်နဲ့ပိတ်ပင်ကန့်သတ်ထားတဲ့ကိစ္စတွေပါ။
ကင်ဂျွန်အွန်းဟာတကယ်ပဲနျူကလ িয়ার ကင်းရှင်းရေးရည်ရွယ်ချက်ရှိရလားဆိုတဲ့အပေါ်အမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေကတန်လျာရှိကြပါတယ်။ဒါ့အပြင်သူတို့ရဲ့နျူကလ িয়ার လက်နက်နဲ့ပယ်ထိန်ဒုံးကျည်တွေကိုပုံဖြတ်ဖုံးကွယ်ဖို့ကြိုးစားနေတယ်ဆိုတဲ့သတင်းတွေကလည်းထွက်ထားပါတယ်။မြောက်ကိုရီးယားဟာနှစ်ပေါင်းများစွာဒီလိုလှုပ်လာတာပဲလို့ဆောင်းယွန်းလီကပြောပါတယ်
။ That's what North Korea has been doing over the past 25 years periodically after
ရောက်ကိုရီးယားဟာအမေရိကန်နဲ့ပြန်ပြီးထိတွေ့ဆက်ဆံတယ်လို့အစမပြတ်ပြောဆိုတာလိန်ညာတာဒေါ်လာဘီလီယံပေါင်းများစွာရဖို့အတွက်မဟာဗျူဟာကြကြအလှည့်ပြားပြောဆိုတာစရာတွေလုပ်ပြီးသူတို့ရဲ့နျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကျည်စွမ်းရည်တွေပိုကောင်းလာအောင်လွန်ခဲ့တဲ့25နှစ်အတွင်းတောက်လျှောက်လှုပ်လာခဲ့တာဖြစ်ပါတယ
်။မြောက်ကိုရီးယားစီကနေတကယ်တမ်းရဖို့လိုအပ်တာကိုဝန်ကြီးပွန်ပေယိုရအောင်လုပ်နိုင်မယ်လို့ဆောင်းယုံလီကတိတ်ကြီးမျှော်လင့်ချက်မထားလာပါဘူး။အဲဒါကတော့သူတို့မှာရှိတဲ့နျူကလ িয়ার လက်နက်တွေကိုအပြည့်အဝဖွင့်ချပေးဖို့နဲ့နျူကလ িয়ার ကင်းရှင်းရေးဆိုင်ရာအတီးပြုတ်တက်တည်ပြလို့ရတဲ့လုံဆောင်ချက်တခုကိုအသေးစိတ်အချိန်ဇယားနဲ့တကွချပြဖို့ပဲဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာမြောက်ကိုရီးယားမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဲ့ဒီဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေကိုတိုကျိုမြို့တော်မှာရှင်းလင်းပြောဆိုမှာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာဖြစ်ပါတယ်။သ တရရှိနေအခုနားဆင်နေရတာက VOA အမေရိကန်တန်တောက်ကြနေမနေ့ပဲထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့ဥရောပနိုင်ငံတွေစီဝင်ရောက်ဖို့ကြိုးစားကြတဲ့ဒုက္ခတွေဘယ်လိုအခြေအနေတွေရင်ဆိုင်နေရသလဲဆိုတာကိုကြည့်ရအောင်ပါမြေထဲပင်လယ်အတွင်းရောဘာနဲ့လှုပ်ထားတဲ့လေပေါ်ကနေရွှေပြောင်းဒုက္ခတွေ60ကိုကယ်တင်လာတဲ့တင်မောဟာအီတလီနဲ့မော်တာနိုင်ငံတို့ရဲ့ကန်ကပ်ခွင့်ညှင်းပယ်ခံရပြီးနောက်ဗိုလ်တူးနေကစပိန်စိတ်ကမ်းကိုဆက်ရောက်လာပြီးဖြစ်ပါတယ်အခုနှစ်အတွင်းတောင်းနဲ့ချီတဲ့ဒုက္ခတွေဥရောပကမ်းခြေတွေကိုဆက်ရောက်လာခဲ့ပြီးတောင်ပိုင်းဥရောပနိုင်ငံတွေကတော့သူတို့ရဲ့ဝန်ထုပ်ဝန်ဘိုးကိုအခြားနိုင်ငံတွေကမျှဝေတာဝန်ယူခြင်းမရှိဘူးဆိုရင်ဒီဒုက္ခတွေကိုလက်မခံဘူးလို့ညှင်းဆိုထားပါတယ်ဒီအကြောင်းဗီဝေသတင်းတော့ဇလတဇဟုတ်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ပြောပြမှာဖြစ်ပါတယ
်လေးအကြပင်လည်းပြင်တင်ခီးနေခဲ့ပြီးတဲ့နောက် Open M ဆိုတဲ့တင်မော့ဟာစပိန်နိုင်ငံအရှေ့မြောက်ပိုင်းကဘာစီလိုနာစစ်ကမ်းဆက်ကတ်ခဲ့ပါတယ်တင်မော့ပေါ်ပါလာသူတွေဟာလီဗျကမ်းလွန်မှာလူမောင်ခိုးတွေရဲ့လေပေါ်ကနေကယ်တင်လာပြီးမော်လ်တာနဲ့အီတလီနိုင်ငံတို့ကကန့်ကတ်ခွင့်ညှင်းပယ်ခံရသူတွေပါမော်လ်တာနဲ့အီတလီတို့ကအစိုးရဖွဲ့စည်းမှုသူတွေရဲ့တင်မော့တွေကန့်ကတ်ခွင့်မပြုတာကြောင့်ဒုက္ခတွေအများပြားပင်လယ်ပြင်အတွင်းအသက်ဆုံးရှုံးကြရတယ်လို့ဆိုပါတယ်ရီကာဒိုဂတ်တီဟာ Open Arms တင်မော့ရဲ့မလိုက်မှုပါ
60 personas que hemos logrado rescatar pero desgraciadamente desde cuando
ကျွန်တော်တို့ရွှေပြောင်းနေထိုင်သူ60ကိုကယ်တင်ခဲ့ပါတယ်။ခံမကောင်းစွာပဲလေပြားကနေဥရောပကိုလာဖို့ကြိုးစားသူ900နီးပါးလွန်ခဲ့တဲ့၄ရက်အတွင်းသေဆုံးခဲ့ပါတယ်
။ရွှေပြောင်းနေထိုင်သူတွေတင်လာတဲ့တင်မော့တွေကန့်ကတ်ခွင့်မပြုတဲ့အတွက်ဥရောပနိုင်ငံတချို့အပေါ်ဝေဖန်မှုတွေရှိနေပါတယ်။ဟာဗီလိုပက်စာကတ္တလိုနီးယားဒေသကိုစားပြုစပိန်ဆိုရှယ်လစ်ပါတီကဥရောပပါလီမန်အမတ်တဦးပါ
။ Mira, durante estos últimos 6 meses ha llegado a Europa 50,000 personas desde Norte de África.
လူငယ်6လတွင်မြေရဲပင်လယ်ကိုဖြတ်ပြီးမြောက်အာဖရိကကလူပေါင်း9000လောက်ဥရောပကိုရောက်လာပါတယ်။လူကြီးတန်းကားရရှိတဲ့ဥရောပတိုက်အနေနဲ့ဒီလူ9000လောက်ကိုကြည့်ရှုမထားနိုင်ကြတော့ဘူးလေ။ဒီခေတ်စဉ်ကဥမာကောင်းတစ်ခုပါ။ဥရောပတိုက်မှာရှိနေတဲ့နေဂျာဒေသတွေကဂရိတို၊အီတီရိုမှာရှိနေတဲ့နေဇက်မျိုးတွေလိုမဟုတ်ပါဘူး။ဒါတွေဟာဥရောပတိုက်ရဲ့နေဇက်တွေပါ
။ဒါပေမဲ့အာဖရိကတိုက်ကရောက်လာကြတဲ့လူတွေဟာဆယ်စုနှစ်တခုအတွင်းအဆုံးတတ်မှာမဟုတ်တဲ့အတွက်သူတို့ရဲ့ဝန်တော်ဝန်ဘိုးအပေါ်ဥရောပတိုက်သားတွေစိုးရိမ်နေကြတာပါ။ရွှေပြောင်းနေထိုင်သူစန့်ကျင်ရေးစိတ်ဓာတ်တွေဟာလည်းဥရောပတိုက်အတွင်းမြင့်မားလာနေပြီးတိုင်းပြည်အတော်များများကသူတို့ကိုလက်မခံလိုကြပါဘူးဒီလူတွေကိုစစ်စစ်ရေးအတွက်ဒီကိစ္စမှာရှေ့တန်းကရှိနေတဲ့နိုင်ငံတွေကိုကူညီပေးဖို့လိုကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကတင်းငွေနေမှာပြောပါတယ
် Die Transitzentren haben eine Begrenzung denn wieder nach dem Grundgesetz darf man jemanden
ဂျာမန်ရဲ့ဖွဲ့စည်းပုံကဒီလူတွေကိုအများဆုံး48နာရီပဲလွတ်လပ်ခွင့်ပေးထားတဲ့အတွက်ဒီလူတွေကိုလက်ခံထားတဲ့နေရာတွေမှာကန့်သတ်မှုတွေရှိနေပါတယ်။ဆိုလိုတာကအဲ့ဒီကန့်သတ်ခြင်းအတွင်းနောက်တစ်နေ့မှာဒီလူတွေကိုတခြားနိုင်ငံတစ်ခုခုကိုပို့ပေးရမှာဖြစ်ပါတယ်
။ခလုံးဝင်ရထားပြည်သူတွေသာဥရောပတိုက်ကိုလာလို့ရနိုင်အောင်မြောက်အာဖရိကနိုင်ငံတွေမှာရွှေပြောင်းနေထိုင်လူတွေကိုစစ်စစ်တဲ့ဌာနဖွင့်ဖို့အတွက်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတိုက်တွန်းဆောင်ရွက်နေပါတယ
်။ But what we have to do is obviously firstto fight against smugglers
ဒါပေမဲ့ကျွန်တော်တို့ပထမဆုံးလုပ်ရမှာကလူမောင်ခိုးကူးသူတွေကိုတိုက်ဖြတ်ရပါဒါဟာကျွန်တော်အတွက်ဦးစားပေးလုပ်ငန်းပါအဲ့ဒီလိုမျိုးကျွန်တော်တို့ဆာဟဲလ်ဒေသနဲ့လီဗျာဆူရတို့ကိုအဲ့ဒီလိုလှုပ်ဖို့လိုအပ်ပါတယ်ဒီကိစ္စရက်တက်ရေးအတွက်လီဗျာဆူရကိုကျွန်တော်တို့ပြုပြင်ရပါမယ
်သူစိတ်ကန်းကထွက်ခွာနေတဲ့ရွှေပြောင်းနေထိုင်သူတွေရက်တန်ရေးပုံမှန်လှုပ်ဆောင်ဖို့ဥရောပနိုင်ငံတွေကလီဗျာဆူရကိုတောင်းဆိုနေကြတာပါဒါပေမဲ့တေမလားရှင်မလားမသိတဲ့ခီလန်အတွက်ရွှေပြောင်းနေထိုင်လူတွေကငွေကြေးအမြောက်များပေးနေတာကြောင့်ဒီတရားဝင်လုပ်ငန်းဟာရှင်တန်ကြီးထွားနေစေဖြစ်ပါရခင်ဗျာ
။ဆရာရှင်များရှင်။ထိုင်းနိုင်ငံကလိုင်ကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးသင်းဝင်တွေကိုနိုင်ငံစုံနဲ့ပူးပေါင်းပြီးအင်တိုက်အားတိုက်ကျိုးပန်းရှာဖွေခဲ့တဲ့အတွက်ထိုင်းစိုးရကိုအများကအသိမဲ့ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းခုတိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးရှင်ကျေးမှုဘာတွေကွာခြားကြပါသလဲထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချွတ်တင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@ v voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ပေးတာပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေည VOA မြန်မာပိုင်းကဆွေးနွေးမဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။တော်ရရှင်များခင်ဗျာကဘာဖလားကွာတာဖိုင်နယ်ပွဲတွေကတော့ဒီကနေ့ညကစားကြမှာဖြစ်ပါတယ်ဒီလိုကမ္ဘာဖလားပွဲမျိုးကိုနောင်လာမယ့်၈နှစ်2026ကြာရင်အမေရိကန်အနောက်ဘက်ကျန်းလော့စ်အန်ဂျလိစ်မြို့အယ်လီမှာကမ္ဘာဖလားဘောလုံးပွဲကျင်းပဖို့ရှိတာကြောင့်အယ်လီမြို့ဟာအတော်ထူးခြားတဲ့ဖြစ်ရပ်တွေနဲ့ကြုံရဖို့ရှိနေပါတယ်ဒီလိုလူစိတ်ဝင်စားဆုံးအားကစားပွဲအတွက်ကမ္ဘာပြည်သက်လူသန်းပေါင်းများစွာကိုဆွဲဆောင်မှုအတွက်အယ်လီမြို့ကဘယ်လိုပြင်ဆင်မှုတွေလုပ်နေသလဲဆိုတဲ့အကြောင်း VOA သတင်းတော့အန်ဂျလီလာဘက်ဒါဆရီယန်ရဲ့သတင်းတော်ကိုတော့မအီတန်စင်ကပြောပြမှာဖြစ်ပါတယ
်လော့စ်အန်ဂျလိစ်မြို့နဲ့ကိုးမိုင်မဲ့ဝေးတဲ့ပက်ဆဒီနာမြို့တမိုင်းဝင်ရိုးစ်ဘောအားကစားကွင်းစီမံခန့်ခွဲရေးကုမ္ပဏီဥက္ကဋ္ဌဗစ်တာဂေါ်ဒိုအတွက်တော့2026ကမ္ဘာဖလားပြိုင်ပွဲတွေသူတို့စီမံကျင်းပမယ်ဆိုတာသတင်းကောင်းတစ်ပုဒ်ပါပဲ
Pasadena I think was proudto welcome the world
ကမ္ဘာပရိသတ်ကိုပက်ဆဒီနာမြို့က Rose Bowl ကစားကွင်းကြီးစီကိုဖိတ်ခေါ်ခြင်းပါတယ်နောက်တစ်ကြိမ်ထပ်ပြီးဂုဏ်ယူပါရစေကစားပွဲတွေတပွဲနှစ်ပွဲသုံးပွဲမကဒီမှာကျင်းပခွင့်ရပါတော့မယ်ကမ္ဘာပရိသတ်ကိုကြိုဆိုပြီးအောင်ပွဲခံပါရစေ
Rose Bowl ကစားကွင်းကြီးကိုပြီးခဲ့တဲ့နှစ်တရာလောက်ကစတင်ထောင်ခဲ့တာပါကမ္ဘာပေါ်ကအကြီးဆုံးကစားကွင်း20ထဲကတစ်ခုဖြစ်ပါတယ်1932ခုနှစ်နဲ့1948ခုနှစ်တွေကနွေရာသီအားကစားပြိုင်ပွဲတွေကိုအင်ရှင်ဖြစ်ကျင်းပခဲ့ပါတယ်။ဒီလိုအစဉ်အလာရှိခဲ့တဲ့ကစားခွင့်အနေနဲ့ကမ္ဘာဖလားပြိုင်ပွဲတွေကိုစိုက်တဲ့အချိန်ကျင်းပဖို့အစဉ်သင့်ပါပဲလို့ Victor Gordo ကပြောပါတယ
်။ We recently completed a $182 million renovation of the stadium.
ကစားခွင့်ကိုမွမ်းမံဖို့မကြာခင်ကပဲဒေါ်လာ182သန်းအကုန်ကျခံခဲ့ပါတယ်။ကစားခွင့်ကြီးရဲ့နှစ်တရာပြည့်လွန်နှစ်တွေမှာစက်ပြီးထိမ့်သိမ်းသွားနိုင်မှုညော်လင့်ပြီးလှုပ်ဆောင်ထားတာပါ။
တိတ်မဝေးတဲ့ Inglewood မြို့မှာလဲ Forum လို့ခေါ်တဲ့လူ9000လောက်ဆက်နဲ့နောက်ထပ်အားကစားကွင်းတစ်ခုအဆင့်သစ်ဖြစ်နေပါပြီ။ဒီကစားကွင်းတစ်ကို2020မှာဖွင့်မှာပါ။ဒီကစားကွင်းကလဲကမ္ဘာဖလားနဲ့2028နွေရာသီအိုလံပစ်ပြိုင်ပွဲတွေလက်ခံကျင်းပမယ့်နေရာတစ်ခုဖြစ်လာဖို့မြို့ကန်အရာရှိတွေကမျှော်လင့်ထားကြပါတယ်။ဒါမဲ့လေဒေသခံတချို့ကတော့ကမ္ဘာဖလားနဲ့အိုလံပစ်ကြောင့်လမ်းတွေပိတ်ရင်ကျိုးတွေပိတ်ဆို့မှုတွေနဲ့နိုင်ငံသားကခီးတဲ့ထောင်စီပြီးရောက်လာတာလော့စ်အန်ဂျလိစ်အတွက်သတင်းကောင်းမဟုတ်ဘူးလို့မြင်ကြပါတယ
်။ The World Cup plays into this in very similar fashion.
ကမ္ဘာဖလားကလည်းအိုလံပစ်လိုမျိုးအခြေအနေတူမျိုးစတဲ့အခြေအနေနဲ့မတူတဲ့အနေအထားကိုပဲတွေ့ရမှာပါ။ဒီလိုကြီးကျယ်တဲ့ကစားပွဲတွေကျင်းပနိုင်ဖို့အဖွဲ့အစည်းကြီးတွေကိုအခွန်နဲ့ပတ်သက်တဲ့ကြိုးခမ်းစားခွင့်တွေပေးမယ်။လူရင်းအရစစ်တပ်နဲ့ရဲတွေတိုးချပါမယ်။
ဒီအမြင်ကို Los Angeles မြို့ကန်တိုင်းကတော့စန့်ကျင်ကြတော့မဟုတ်ပါဘူး
။ I think it's great.
ဒါဟာသတင်းကောင်းပါ
။ I think it'll bring more people here and we don't need no
လူတွေအများကြီးဒီကိုလာကြမယ်။လူတွေလာဖို့လိုတယ်လေ
။ If it come to US and it's going to be a bit like, you know,
အမေရိကန်မှာကျင်းပမယ်ဆိုတော့ဆင်လုပ်ရှားဖို့ကောင်းပါတယ
်။ I think that more people that come to LA, the better and
Los Angeles မှာကစားကွင်းကြီးတွေအပြင်ခီးတယ်တွေသွားတင်တဲ့နေရာအများကြီးပါ။ဒီတော့ဒီပွဲတွေကတိတ်ပျော်ဖို့ကောင်းပါပါ။
2026ကမ္ဘာဖလားဘောလုံးပွဲကိုအမေရိကန်ပြောင်းသူမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကမြို့ကြီး16မြို့မှာအင်ရှင်ဖြစ်ကျင်းပမှာပါ။တမိုင်းမှာပထမဆုံးအကြိမ်ဖြစ်ကမ္ဘာဖလားကို3နိုင်ငံပူးတွဲကျင်းပတာလည်းဖြစ်ပါရဲ့ရှင်
။2026မှာလက်ခံကျင်းပမယ့်အမေရိကန်လော့စ်အန်ဂျလိစ်မြို့ကကမ္ဘာဖလားပြင်ဆင်မှုအခြေအနေအကြောင်းမှတ်ဤသန့်စင်ပြောပြသွားတာပါ။ဗီယိုရနေထိုးလွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ဗီဒီယိုရဲ့တောက်ကြနေမနေ့ခင်အစည်းအဝေးတွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ EDN 3အင်္ဂလိပ်သင်ခန်းစာနဲ့ကျန်းမာရေးဌာနကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
နိုင်ငံရေးကဏ္ဍဆွေးနွေးပွဲမှာကြားမတန်းသူညရေးတစ်ခုပဲဆွေးနွေးမှာကျွန်တော်တန်းနဲ့ကောင်းစင်ပါကောင်းစင်အောင်ဆွေးနွေးဘူးလုံခြုံရေးရလည်းအရင်ချတဲ့တိုင်းပဲဆွေးပဲဆွေးနွေးမှာဆုံးဖြတ်
တိုင်းသားတွေတည်ရောက်မဲ့ပင်လုံညီလာခံအရေးနဲ့ပတ်သက်လို့နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့နန္ဒခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာကိုဒလွန်လာတန်းကပို့ချမှာဖြစ်ပါတယ်
ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
tied to apron strings
ဖြစ်ပါတယ်။စာလုံးပေါင်းက TIED tied ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့ချီနှောင်ထားတာကိုဆိုလိုပါတယ်။ APRON apron ကမိဖို့ကြောင့်ဝင်တဲ့အထူးသဖြင့်အင်ရှင်မတွေချက်ပြုတ်ကြတဲ့အခါအင်ဂျီမပေရလေအောင်ရှေ့မှာကာထားပေးနိုင်မှုဝိရတဲ့ချီနေဖြစ်စေတခါတည်းရန်ပလတ်စတစ်ဖြစ်စီချုပ်ထားတဲ့အင်ဂျီအကတမျိုးကိုဆလုပ်ပြီးအမျိုးသမီးတွေအများဆုံးဝေးလို့ရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်။ဒါပေမဲ့လို့တာမန်အဖြစ်ကတော့လေဘေးမှာကြိုတိုင်ထားပြီးခါနောက်မှာခါးစည်းကြိုးကိုခြိထားလို့ရှိတာဖြစ်ပါတယ်။ Tied to apron strings ရဲ့လုံကောက်ဒီဘေးကတော့ apron အင်ဂျီခါးစည်းကြိုးနဲ့ခြိနှောင်ထားတာပေါ့ရှင်။ idiom ဆိုတဲ့တော့အဲ့ဒီဘေးကတော့အထူးသဖြင့်မိသားစုမှာမိဖို့ကြောင့်ဝင်လေးရှိတာကတော့မိခင်တွေဇနီးတွေဖြစ်တာတော်ရရှင်များအတိပါလူတူကအဲ့ဒီ apron ခါးစည်းကြိုးနဲ့ချီနှောင်ခံထားရတယ်ဆိုရင်အဲ့ဒီလူဟာအထူးသဖြင့်ရည်ညွှန်းလေးရှိတာကတော့အမျိုးသားဖြစ်ပြီးတော့အဲ့ဒီအမျိုးသားဟာသူ့မိခင်သူ့ဇနီးပေါ်တန်ရော့စင်ချီပြီးလွှမ်းမိုးချေလေခံရတာများတဲ့အမျိုးသားမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်အမေသဘောမတူရင်ဘာမှမလုပ်တဲ့သားမျိုးအမေဩဇာကိုခံတဲ့သားမျိုးတခါတည်းရန်လေဇနီးရဲ့ဩဇာညောင်းတဲ့ခင်မွန်းတဲ့ဆိုရင်လေဒီအသုံးကိုရည်ညွှန်းပြောနိုင်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြကြရအောင
် Although John is over 40 he is still tied to his mother's apron strings so it's not surprising that he's still single
John ကအသက်40ကျော်နေပြီဒါပေမဲ့သူ့ရဲ့အမေဩဇာညောင်းတာကိုခံနေရတော့မေး။ဒါကြောင့်လေခုထိလူပြိုကြီးဖြစ်နေတာကတော့မဆန်းပါဘူးဗျာလို့ဒေဗီရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
မိခင်တမမဟုတ်ဇနီးပေါ်တန်ရုပ်စင်ချီပြီးဘာမဆိုသူ့တို့သဘောမတူရင်မလုတ်တတ်တဲ့အမျိုးသားမျိုးကိုဘယ်လို idiom နဲ့ရည်ညွှန်းပြောမလဲ
tied to apron strings
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းရဲ့အင်္ဂလိပ်သင်ခန်းစာအပြီးမှာတော့အခုတခါကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတက်ငယ်လေမိုင်းဆိုင်ရာမတရားပြုကျင့်ခံရမှုကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာတက်ငယ်မတရားပြုကျင့်ခံရမှုတွေများလာတယ်လို့မှတ်တမ်းသတင်းတွေထွက်ပေါ်လာတာကြောင့်ကာကွယ်နိုင်ရေးအရေးကြီးလာနေပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒီတက်ငယ်လေမိုင်းဆိုင်ရာမတရားပြုကျင့်ခံရမှုတွေကဘယ်လိုအနေအထားမှာအဓိကဖြစ်ရပြီးဘယ်လိုကာကွယ်သင့်ပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคจารย์มิ้วครับเนี่ยเราดิค လေးသူငယ်အရွယ်တွေပေါ့နော်လေပိုင်းဆိုင်ရာမတော်တရားပြုကျင့်မှုတွေတနည်းအားဖြင့်ဒီကလေးငယ်မတည်မှုတွေပေါ့ဆရာနော်ဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာတစ်နေ့ပြီးတစ်နှစ်ပေါ့နော်များလာတဲ့အနေအထားမှတ်တမ်းတွေမှာတွေ့ရှိနေရပါတယ်ဆရာအဲ့ဒီခါကျတော့ဒီဖြစ်နေတဲ့အနေအထားကဘယ်လောက်ထိနောက်ဆုံးဖြစ်နေလဲဆရာ
ဒီတဲ့ကျွန်တော်တို့တင်းနေမှာပေါ့နော်ကျွန်တော်ပြင်မှုမဲ့စရင်းစရင်းဟောတခြားကုနာတဲ့င်းတန်းနေဒီမှာပေါ့ဒီလိုကလစ်ငယ်နေမှုဆိုင်ရာဆော့ကားဟုတ်တော့ကလစ်ငယ်မရင်းမှုပေါ့နော်ဒါကြီးတော်များများဖြစ်လာတော့ကျွန်တော်တို့လူမှုဖွဲ့စည်းရာနေဒါဆန္ဒပြရာတောင်ရှိတယ်ဒီလူတွေကိုပြည်တံပေးပါဆရာမလို့ရမှာတော်ရီမှာဖြစ်တယ်ပေါ့နော်အဲ့တော့ကဘာတမွန်ကြည့်လိုက်ရင်လည်းဒါတွေရှိနေတော့မယ်မင်းကလေး20ရာခိုင်နှုန်းတွေဟာဒီလိုမျိုးလူကြီးတွေရဲ့သမှုသူတို့ချင်းချင်းလေမှုပိုင်းဆိုင်ရာမတရားသူချင်းခံရတယ်လို့ခင်ဗျားတွေကပြရတယ်မင်းကလေးကလာပေါ်တော့မဟုတ်ဘူးတချို့ယောက်ျားလေးတွေရှေ့ရကိုင်းတော့ကတော့ယောက်ျားလေးတွေလို့ပြောတယ်ပထမတော့မတော်တရားအဲ့ဒီကနေမှကျွန်တော်မတိန်ချင်းတဲ့အထိကလေးငယ်လေးရဲ့ပြစ်ပြလေးအပေါက်ခဲကိုမတရားထိုးသွင်းတာတွေပေါ့နော်အဲ့လိုအထိတရားရရပြောတော့လူသတ်မှုတွေအထိတော့ကျွန်တော်ဒီမှာကြားနေရတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒါကိုကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဒီမတိန်ပြစ်ချင်းမှုခံရတာတွေအများစုကကလေးငယ်လေးပေါ့ဆရာနော်ဘလုံးနေထားတယ်မှာဖြစ်တာများလဲဆရာကြီ
းအများစုကတော့ဒီညီကိုမောင်နှမအခုကကလေးငယ်လေးမှုဆိုင်ရာစော်ကားမှုဆိုတာကိုသွေးရင်းသားရင်းဦးလေးကနေပြီးတော့ကလေးကိုလုပ်မယ်အကူကြီးကနေပြီးတော့ကလေးကိုလုပ်မယ်ပြည်သားစုတွေကဟာလေပေါ့နော်ကိုယ်နဲ့ရင်းနှီးပြီးသားအဲ့ဒါတွေက60ရာခိုင်နှုန်းလောက်ရှိတယ်ကျန်တဲ့ဒစိမ့်ဆိုတာကတော့100ရာခိုင်နှုန်းအောက်ပါပဲရှိတယ်ပြောရရင်အများစုကကိုတိပြီးသားလူနဲ့ကလေးကိုထည့်ပေးလိုက်တယ်ကိုယ့်အိမ်ကလူတွေကလည်းသူချိန်လို့သားချင်းအိမ်သွားလေတဲ့အချိန်မှာကိုယ့်ရဲ့ပထွေးရလုပ်မယ်အကူကလုပ်မယ်မောင်တဝမ်းခွဲရလုပ်မယ်ဦးလေးရလုပ်မယ်အဲ့လိုမျိုးတွေပေါ့နော်ကလေးကိုသွားပြီးတော့စက်ကကလေးဆန်ပြီးခိုင်တာတွေစရင်လေးပုတ်တဲ့နန်းနဲ့နှာခေါင်းဆုပ်တယ်ဒီလိုမျိုးညာဆိုဒါတွေကလိမ့်မှုဆိုင်ရာမတော်မတရားတွေမှာပါတယ်ကလေးသင်ငယ်ဆိုတာကသူ့ရဲ့သဘောတူညီမှုဆိုတာပြီးလို့မရဘူးလေပြောကလေးဆိုတာမြူဆွေလို့ကောင်းတယ်ပြောပြခေါ်သားမယ်ရုပ်ရှင်ပြမယ်အိမ်ကြီးအပူဝဲပေးမယ်စာအုပ်ကလေးဝယ်ပေးမယ်အယုပ်လေးဝယ်ပေးမယ်မုတ်ကျွေးမယ်ဆိုတာမျိုးနဲ့ညာပြီးတော့ကင်တွေတာတွေမိမိရဲ့လင်ငင်္ဂါကိုကလေးကိုကင်ခိုင်းတာတွေတော့မြင့်ညမ်းတဲ့ဓာတ်ပုံတွေပြတာတွေဒီလိုမျိုးပါလောင်စီယုံတာပေါ့နော်အဲ့ဒီကနှာခေါင်းလေးကိုဆုပ်တာတွေဒီလိုကနေမဲ့ brain မမြောက်ဝေမယ်လေဦးနာပြောသလိုသင်လို့ဆိုတာဆော်ကားမှုကို child sexual abuse ဆိုတာမြောက်နေတာလေဒါလည်းရသုံးမှုပဲအဲ့ဒီကနေမှတစ်ဆင့်တက်ပြီးအတင်းကျထိုးသွင်းတော့တန်ရတယ်ပါလေရအဲ့ဒီကနေမှကလေးကလည်းနဲ့သိရန်ရှိလာတဲ့ခါကျတော့ဒီကလေးတွေကကိုယ်ဝန်လေးရှိလာနေလေအရွယ်ရလာတယ်အဲ့ကလေးကပြန်ပြောမှဆိုလို့ကလေးကိုနှုတ်ပိတ်တာနေခါလေကလူသတ်မှုတွေတချို့လွန်ကြတာပေါ့ပြောတချို့တော့ခွန်ကြီးတွေပေါ့နော်ဒီကလေးတွေကိုစာသင်ပေးရင်းနဲ့ပြောချက်တွေကနေဝင်ရမယ်ပြီးတော့မှမဆလုပ်ရမယ်ဆိုပြီးတော့အဲ့လိုကနေဒီကလေးငယ်တွေကိုမရင်းကျင်ပြီးတော့မိဘရတိုင်တာတွေလည်းဟိုဘာဒီမှာပေါ်လာတော့ဒါပဲပြောအရင်နဲ့ဆိုင်တော့အများကြီးဖြစ်လာတယ
်ဟုတ်ကဲ့ဆရာအခုလို့ဒီတီချွမ်းပိသားပေါ့နော်သူတွေနဲ့ဒီအဓိကဖြစ်ရတာများတယ်ပေါ့နော်ကိုကယုံကြည်ပိသားသူတွေဖြစ်တဲ့အတွက်ဒီကာကွယ်နိုင်ဖို့အတွက်ဆိုရင်ဆရာရဲ့မိဘတွေနေနဲ့ဘယ်လိုတာဝန်ရှိမယ်လို့ထင်လဲဆရာလေးကလေးတွေအတွက်ပေါ့နော
်မိဘတွေကခုနအတူကကိုအချင်းချင်းတော့မယုံပါဘူးလေအခုကသမီးကဖိတ်ရောင်ရောဘယ်နဲ့ဖိတ်ရကိုသမီးပြိဋ္ဌာန်ကျင်လာတယ်တောင်မှမူယူပြီးတော့နော်ဆရာကြီးမှဖြစ်ပြနေတာဆိုတော့ဒါရင်ဘရဆိုတာကမိခင်နဲ့သမီးအရင်လောက်တာနေတော့စိတ်ချတယ်သဘောမျိုးရှိတာပေါ့နော်အဲ့တော့ကလေးတွေကိုငယ်ရွယ်တည်းကသင်ပေးထားမှာဒါတွေကလေရင်ကအဲ့ဒါရှက်ရှက်အဲ့ဒါကတော့ကျွန်တော်ချူးလေးတော့ဒီလိုမျိုးကလေးတွေအဲ့ဒီဟာတွေသူများတွေခိုင်မို့မဟုတ်ဘူးတော့ဖုံးထားမှာဘလူးပဲလာကနေလူကြီးကိုသိပေးရတကယ်လို့ဖြစ်လာခဲ့ရင်လေသူများကင်တွယ်နန်းရှုပ်တာချက်ချင်းလူကြီးတွေကိုပြန်လဲတိုင်ကြဖို့ပေါ့နော်ကလေးငယ်လေးတွေနားနေတဲ့အရွယ်ကစပြီးတော့သင်နေတာသူ့တို့ကာကွယ်နေအောင်သိအောင်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာမိဖတွေအနေနဲ့ဆရာကြီးဒီကလေးတွေအနေနဲ့အခုလိုမျိုးဒီမတရားပြုကျင်တာမခံအောင်ပေါ့နော်အတက်နိုင်ဆုံးဘလူနေသားမျိုးတွေဖန်တီးပေးဖို့လုပ်မယ်ဆရာကြီ
းဒီဖတ်တွေကကလေးတွေနဲ့ရှင်းအောင်မကွာပေါ့နော်အများအားကြီးကြည့်နေရမယ်စိတ်ချရတော့လူကောင်မှကျွန်တော်စိတ်မချနိုင်ဘူးဆိုတဲ့အနေအထားဖြစ်တဲ့ကြောင့်အဲ့တော့ကျွန်တော်ရင်အောင်မကွာထားဖို့ရဲ့နော်ကလေးတွေကိုကိုနိုင်ကွာဓာရီကိုပြန်လဲတိုင်ကြားဖို့ပေါ့နော်အဲ့ဒါကိုသင်ကြားပေးရမယ်သူတို့ကိုလည်းအပြည့်မခံဘူးပေါ့နော်အဲ့တော့မိဘတွေကို family therapy ပေးရတာပေါ့နော်ဒီ parental guiding ကိုခေါ်တဲ့ဆောင်းနေရတော့မိဘတွေတော်တော်များများမသိနာမနေတဲ့လူတွေမှာပူဖြစ်တာယုံကြည်စိတ်ချလွယ်တယ်အဲ့တော့ဘုန်းကြီးဆိုလို့ဘုန်းကြီးအထာနဲ့ဘုန်းကြီးကလှုပ်ရှားသွားကြောင်းဆရာဆိုလို့ကြောင်းဆရာအထာကြောင်းဆရာလှုပ်ရှားသွားတယ်အဲ့ဒါမျိုးကြီးကျွန်တော်ကြုံနေရတဲ့ခါကျတော့ကလေးတငယ်တွေကိုချို့ရကလေးတို့တော့မယုံနဲ့ပေါ့ဒါတွေကရှိသေးတာပေါ့နော်အဲ့ဒါပေမဲ့တကယ်တမ်းကဆရာောင်းနေဆစ်ဆီးလိုက်တဲ့ခါမှာယောဂါကိုခန္ဓာဟိုတည်းသူတို့အတင်းချက်မိတ်ဆက်ထားတဲ့ဓာရီတွေမတွေ့ဘူးလေစိတ်ပိုင်းဆိုင်ရာဓာရီတွေအများကြီးတွေ့တယ်ဒါကြောင့်ကလေးတငယ်တွေကိုပြောလာအောင်ကျွန်တော်ကဖြောင်းဖြားပြီးတော့ကျွန်တော်ဆစ်ဆီးရတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောကာကွယ်တဲ့အနေအထားတွေဘယ်လိုကြံပေးနိုင်လဲဆရာကြီ
းကျူးလွန်တဲ့လူတွေအပိုင်းပေါ့နော်ကျူးလွန်တဲ့လူတွေရဲ့ခုနဆရာရဲ့လက္ခဏာပေါ့နော်
အဲ့ဒါဒီဟိုကျွန်တော်တို့သတိထားရမယ်ဒီပြီးတော့တချို့တချို့နိုင်ငံတွေမှာဆိုလို့ရှိရင်ဒါမျိုးပြမှုကျုံးလုံးပြီးရတယ်ဆိုတဲ့ပြန်ထလိုက်တာပေါ့နော်ဒီကွက်ထဲမှာပြပြန်ဒီလူတွေကိုကျွန်တော်ရှောင်ရှားဖို့ပေါ့နော်အဲအဲ့လိုမျိုးပေါ့သူတို့ရုပ်နေအောင်ပြင်ညာရှိတယ်အဲ့လိုမျိုးဆိုရင်တော့အကမခံတာတချို့ဆိုရှင်ဒါအော်စတြေးလျာလိုနိုင်ငံမျိုးကြတော့ကလေးတွေကိုတပ်ပုံမရအောင်လေမိဘနဲ
င်ခွင့်ရတယ်ဗီဇာရတယ်လူတိုင်းကိုအကုန်လုံးဆက်တည်ကန့်တန်းထားတယ်ကျွန်တော်နိုင်ငံမှာတော့အဲ့လိုမရှိသေးပါနဲ့အခုတချို့ဟိုတယ်တွေမှာစာတန်းကတ်ထားတယ်အဲ့တွေများခလေးများခေါ်မလာရင်လို့ပါလို့ပေါ့လေအဲ့ဒါလေးကျွန်တော်တွေ့ရတာပေါ့နော်အဲ့ဒါအမှုတွေနဲ့ကျွန်တော်တို့ကာကွယ်တဲ့အလေးအနက်တွေရှိပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီခလေးငယ်တွေနဲ့ဟိုအမျိုးသားပေါ့နော်သိထားသူပဲဖြစ်ဖြစ်တစ်စိမ့်ပဲဖြစ်ဖြစ်နှစ်ဦးချင်းဒီမတွေ့နိုင်တဲ့အနေအထားမျိုးမိဘတွေကသွန်သင်ထားတာမျိုးရော
အားရကျောင်းနေမှာကျွန်တော်တို့ပြီးလို့ရတယ်။နောက်နောက်ကမိဘတွေကိုလည်းကျွန်တော်တို့ရရွာလို့မဟုတ်ဖွဲ့စည်းရတယ်လုပ်ပြီးလို့ရတယ်။ဒီလူမျိုးသင်ကြားတာတွေအပြင်ကိုရောဆောက်ရှောက်ပြည့်အဖွဲ့တွေပေါ့နော်။အဲဒီလူမျိုးရောင်းမှုလည်းကျွန်တော်တို့ဒီလိမ့်မှုပညာပေးအဖွဲ့တွေအဲကအများကြီးပါလာတာ။ဒါတကဒီခရီးသင်ငယ်တွေကိုမရင်းကျင်တာဆိုရင်ပြီးစားကျွန်တော်ပြစ်တံကြီးကြီးချဖို့လို့ပါလို့အခုတောင်းဆိုနေကြတာလေ။ဒါမျိုးတွေကျွန်တော်ညော့နေသွားအောင်လုပ်တာလည်းရှိတတ်ပါလေ။အပြားသူထင်ရမရေမရေတဲ့ငယ်မရေတဲ့ငယ်မရေနဲ့ပို့ပြီးတော့မဖြစ်ခင်မှာပို့ပြီးတောက်ကတဲ့ငယ်ဒီကိုစက်လင်းမှုဆိုင်ရာဆော်ကားမကဒီချုပ်ပုံလေးပြတာချက်ဘောက်စီပေါ်တခါရပြောတက်ပုံလေးနဲ့ရောက်ကတယ်လီဖုန်းလေးနဲ့ရော့ဆိုပြီးပြောရင်းပြောရင်းနဲ့နှူးရင်းတိုင်ရင်းနဲ့ဒီသင်းသွင်းတာအဲ့ဒါမျိုးတွေကိုတော့အားလုံးကဒီအဆိုင်မမိဖို့မတိခါဆင်ရင်ဖို့ပြင်းပြင်းထန်ထန်နှိကုတ်ဖို့ဥပဒေပိုင်းဆိုင်ရာဟောပေါ့နော်အကုန်လုံ
းဟုတ်ကဲ့ချစ်စီများတင်ပါရစေ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့စည်းပွားရေးဝန်ကြီးဦးကျော်အေးသိန်းကိုအရေးယူဖို့အစိုးပြည်နယ်လွတ်တော်ကမဲခွဲဆုံးဖြတ်ရန်မှရှုံ့နိမ့်ခဲ့ပါတယ်။ခရီးနီသမိုင်းကြောင့်နဲ့ဘူချုပ်ကျေးရွတ်တိဆောက်တဲ့ကိစ္စကန့်ကွက်ဆိုင်ရွက်ဖြန့်ဝေသူတွေကိုအစိုးရကတရားစွဲဆိုလိုက်တယ်ဆိုတာနဲ့20ရာစုပင်လုံညီလာခံတတိယအစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်နေ့ကစပြီးကျင်းပသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အစိုးရဖွဲ့ဗန္ဒာရေးအခွန်စီမံနဲ့စီးပွားဝင်ကြီးဦးကျော်အေးသိန်းကိုစီမံကိန်းတွေအကောင့်ထဲပေါ်ရမှာဥပဒေကပေးအပ်တဲ့တာဝန်တွေကိုကျေပွန်းစွာမထမ်းဆောင်နိုင်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူဖို့ပြည်နယ်လူတော်ကမဲခွဲဆုံးဖြတ်ရမှာအဆိုရှုံးနိမ့်ခဲ့ပါတယ်အဲ့ဒီအဆိုကိုလွန်ခဲ့တဲ့ဇွန်လ29ရက်နေ့ကမဲပေးပိုင်ခွင့်ရှိသူ44ဦးရှိတဲ့ရခိုင်ပြည်နယ်လူတော်ကမဲခွဲဆုံးဖြတ်ခဲ့ရမှာထောက်ခံပေး25မဲကန့်ကွက်မဲ9မဲနဲ့ပယ်မဲ10မဲရှိခဲ့တဲ့အတွက်လွတ်တော်ဥက္ကဋ္ဌကလိုအပ်တဲ့ထောက်ခံမဲ3ပုံ2ပုံမရတဲ့အတွက်အဆိုရှုံးနိမ့်တယ်လို့လွတ်တော်မှကြေညာခဲ့ပါတယ်ဝန်ကြီးဦးကျော်အေးသိန်းဟာဥပဒေအရပေးအပ်တဲ့တာဝန်တွေကိုကျေပွန်စွာမထမ်းဆောင်နိုင်ခြင်းနဲ့ဗန္ဒာရေးနဲ့အလိုက်ပြည်နယ်ရဲ့ခွင့်ပြုရန်ပုံငွေတွေကိုဗန္ဒာရေးစီကံလှုပ်ထုံးလုပ်နည်းတွေနဲ့အညီမဆောင်ရွက်နိုင်တဲ့အတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေထိခိုက်မှုရှိနေတယ်ဆိုပြီးလွတ်တော်ကိုယ်စားလှယ်12ဦးကပြည်နယ်လွတ်တော်မှာတင်သွင်းခဲ့ကြတာပါအဲ့ဒီနောက် NLD ပါတီကတန်ရွဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးနိုင်ကျွေအေးဦးဆောင်တဲ့အဖွဲ့ဝင်9ဦးပါကော်မတီကိုဧပြီလကဖွဲ့စည်းခဲ့ပြီးကော်မတီရဲ့စုံစမ်းတွေ့ရှိချက်တွေကိုလွတ်တော်ကိုတင်ပြပေးတဲ့နောက်အခုလိုမဲခွဲခဲ့တာဖြစ်ပါတယ်
ကရင်နီတမန်ကျောင်းနဲ့ဘူချုပ်ကျေးရုပ်တိဆောက်တဲ့ကိစ္စကိုကန့်ကွက်ကြောင်းအသိပေးဆိုင်ရွက်ဖြန့်ဝေသူလူငယ်10ဦးကိုပြည်အပြည်နဲ့ဆွေးရကနေတရားစွဲဆိုလိုက်ပါတယ်။စူလိုင်လ2ရက်နေ့မှာကရင်နီလူငယ်10ဦးကိုရစရတ်ကြီးပုံမှန်905ခခွေကားငယ်နဲ့တရားစွဲဆိုပြီးစူလိုင်လ9ရက်နေ့ကိုတရားရုံးချင်းဖြစ်သတ်မှတ်ခေါ်ယူခဲ့ကြပါတယ်။ပြည်အပြည်နဲ့တွင်ကကရင်နီပြည်တောင်သူလယ်ထမသတ်မှတ်ကကရင်နီပြည်လူငယ်များသတ်မှတ်ကလူငယ်တွေစုပေါင်းပြီးတော့ဘူချုပ်ကျေးရုပ်တိဆောက်တဲ့ကိစ္စကိုကန့်ကွက်ကြောင်းပြည်내တွင်းကပြည်သူတွေကိုအသိပေးစာရွက်တွေဇွန်လနောက်ဆုံးပတ်ကဖြန့်ဝေခဲ့တဲ့အပေါ်မှာအခုလိုတရားစွဲဆိုခံရတာဖြစ်ပါတယ်
Green Lotus, CMN, Hydrogas, Banyan Green Service Togane, Bupang Biro Pilo Kebare, Atutapian Seti, Sauchema Pube, Sako Mambi, Lessi Tolome Soyen, the Bawapa Wenjin Tikamu, your name Elo, Gomni Peka, Shinlin Timjak Bavare, Tanimia Boga, Gunhemione, Dakota Dane, Linke Kaya, Mimpa Mune, Tasan Darima, Quinsin Santa Kera Pipare.
Kayamura to Mugrete Party, KNTP, Satan Tisambino, Party Siyun Yisa Sena Tonga Dwimabe, Party Win Uyis Tanti Chilanivare, KNTP Party Nene, Party Siyun Yilunga, Pibisanso, Muluna Dira Kalama, Tongana Tishila Tetwa, Lama Yugo Puema, Omnibu, Nolan Nello, KNTP Party Ogta, Ma Ombisuga Pioware, Sabi Kimbina Mule, Konumune Male, Party Yungwe, Pulin Nambu, Losang Levi, Pibare. KNDP Party, Kayan Bina Chesai, Kayan Party Repeater, Kayan Democratic Party, KDP, Kayan Bina Democracy Net, Pumuji Party, KSDDP Net, Silo Union Dog, Kayan Mura Democratic Party, Tom Kuku, Chatangi, Party the Kubi, Pouncy Bina, Akuni Mabe, Atipian, Fossil Light Party, Chipare.
Mondeda Longsaya Democracy Party, AMDP Net. Muamura Party, MNP Do Nabati, Pupang Yetwe, Nape Party, Council Ni Nine P, Lame Zolina Satayanima, Taman Dreson De Kama, Adita Songhe Chababu Shidelu, Badi Council Mega Pioware, Party Ami Tamapu, Mumpi Zuriani, a Jampu Pejabu Peko Tarelo, Mondeda Longsaya Democracy Party Ga Drep Dwayne Mutte Nine Sandinga Pioware, Nape Party Bouncy Yetwe the Bodu Ni Changache Yashi Tabi Pelo. Party Amitene, Party Council Amusian Nugu, Tama di Bu being, Party Bouncy Yaki Saga, Pipia Tama Pippi, Nangae Party Mapon Tinchin, Ubre Ya Party Etiku, Tasaya Yuka Wakom Shinta, Atima Pupo, Lotong Long Nina Ni, Sanya Daya Mapitello, Napa Party, Dawin Shizuriga, Subare.
အခုသတင်းတော်တွေဦးဆက်လက်တင်ဆက်ပေးသွားမှာပါ။ပြည်ထောင်စုညီငယ်ရေးညီလာခံ22ရက်ပြည်လုံးတတိယအစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်နေ့ကနေစပြီး6ရက်ကြာကျင်းပမယ်လို့ပြည်ထောင်စုညီငယ်ရေးဆွေးနွေးမှုပူးတွဲကော်မတီ
UBDJC
တိုင်းရင်းသားတွေဘက်ကဥမာကိုပိုင်ကြက်ခန်းခွင့်ပေးမယ်တိုင်းရင်းသားတွေဘက်ကလည်းမခွဲထွက်ပါဘူးဆိုရယ်တတိပေးရမယ်ပေါ့နော်ဆိုတော့ဒီကိစ္စကအရင်ပြီးခဲ့တဲ့အစီအွေတွေကနည်းနည်းလေးလက်ချက်ကင်းကင်းနေတာအခုဒီအစီအွေလည်းချက်ပြီးတော့မဆွေးနွေးဘူးပေါ့နော်ရှောင်မယ်ဆိုရယ်သဘောမျိုးဖြစ်နေတယ်ပေါ့နောက်တစ်ခုကတော့တကယ်တကယ်ကတော့ညီလာခံကြီးတွေလုပ်တဲ့ဆိုတာကတော့ဒါတရားဝင်
တရားဝင်စည်းဝေးကြီးကိုတက်နိုင်မှာပေါ့နော
် NCA လက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ခွင့်တွေရရှိမှာမဟုတ်ပေမဲ့သူတို့ရဲ့အမြင်တော်သားတွေကတော့အစိုးရအဖွဲ့ခေါင်းဆောင်တွေဒါမှမဟုတ်ညီလာခံတာဝန်ရှိသူတွေနဲ့တီးခြားတွေ့ဆုံဆွေးနွေးမဲ့အခြေအနေရှိနေပါတယ်ရှင်
ဆက်ပြီးတော့မွန်နိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ရဲ့ပေါင်းစည်းမှုနောက်ဆုံးအဆင့်ဆွေးနွေးသဘောတူထားကြပြီးလာမယ့်ဇူလိုင်လ21ရက်နေ့မှာထပ်မံတွေ့ဆုံတဲ့အခါမှာအပြီးသက်ဆုံးဖြတ်ချက်ချသွားဖို့ရှိပါတယ်ဒီအကြောင်းကိုတော့မြင်းစနိုင်ကနေစူးစီးတင်ဆက်ထားပါတယ်
မွန်နှစ်ပါတီပေါင်းစည်းမှုနဲ့ပတ်သက်ပြီးလက်ရှိမှာပါတီမြေတက်တော့ကိုအကြံပြုပေးချက်ဖို့ဖိတ်ခေါ်ထားတယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမှတွဲဖက်သွင်းမှုတဲ့နိုင်စံတင်ကအခုလိုပြောပါတယ
်
လာမယ့်ဇူလိုင်21ရက်နေ့ကျရင်ပါတီမီတဲ့ရွေးချယ်တော်မှတ်သွားမှာဖြစ်တဲ့အတွက်ဂျွန်လ30ရက်နေ့ကနေဇူလိုင်လ15ရက်နေ့နောက်ဆုံးထားပြီးပါတီတဲ့အတွက်အမည်ကိုအကြံပြုပေးနိုင်ကြောင်းနဲ့ရရှိလာတဲ့အကြံပြုချက်များပေါ်တုံ့တက်ပြီးပါတီအမည်တဲ့ရွေးချယ်တော်မှတ်သွားမယ်လို့နှစ်ပါတီကထုတ်ဖော်ပြောကြားထားပါတယ်။မွန်နှစ်ပါတီပေါင်းစည်းရေးတော်နောက်ဆုံးဆွေးနွေးဆုံးဖြတ်ရကြနေတဲ့ပါတီတာဝန်ခွဲဝေရေးကိစ္စနဲ့ပါတီမီတဲ့တတ်မှတ်ရွေးချယ်ရေးကိစ္စတို့ဟာဂျွန်30ရက်နေ့တွေ့ဆုံခဲ့ကြစဉ်ကသဘောတူညီမှုရရှိထားပြီးဇူလိုင်လ21ရက်နေ့ထပ်မံတွေ့ဆုံကြတဲ့အခါမှာတရားဝင်ထုတ်ပြန်သွားမယ်လို့မွန်မျိုးသားပါတီတွဲဖက်အသွင်းမှုတစ်နိုင်စုမြင့်ကပြောပါရယ်။တစ်ဖက်မှာလည်းမွန်ပါတီပေါင်းစည်းရေးကိုကြိုးပမ်းခဲ့ကြတဲ့သူတွေပေါင်းစည်းရေးကိုလိုလားကြတဲ့သူတွေစုပေါင်းဖွဲ့စည်းထားတဲ့မွန်မျိုးသားကိုစားပြုပါတီကလည်းဇူလိုင်လဒုတိယပတ်အတွင်းမှာတရားဝင်မှတ်ပုံတင်ဖို့ပြင်ဆင်နေပေမဲ့တပါတီထက်ပြည့်ရဲ့ဒီတာအဓိကယူရွယ်ချက်ဖြစ်တဲ့အတွက်ပေါင်းစည်းမဲ့မွန်နှစ်ပါတီတို့နဲ့တွေ့ဆုံဆွေးနွေးသွားမယ်လို့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေးကော်မတီမှဒုတိယကောင်ဆောင်ဒေါက်တာအောင်လိုင်ဦးကပြောပါတယ
်ကျွန်တော်တို့အဖွဲ့စီအစဉ်တစိုက်မွန်တပါတီတည်းဖြစ်ရင်မွန်တစ်ခုတည်းပူးပေါင်းရေးလို့ပဲကျွန်တော်အစဉ်တစိုက်ဖားတယ်ကျွန်တော်တို့ဖြစ်ချင်တာကျွန်တော်လှုပ်ချင်တာကျွန်တော်စိတ်နဲ့ကိုယ့်ရဲ့အစံသားတစ်ခုတည်းနဲ့လှုပ်ချင်မှာဟုတ်ဘူးရည်ရွယ်ချက်အားဖြစ်ကတစ်ခုတည်းဖြစ်ရင်ဘယ်လိုပုံစံမျိုးနဲ့ဖြစ်ဖြစ်ကျွန်တော်တို့ဖြစ်ဖို့ပဲမူလရည်ရွယ်ချက်အတိုင်းကျွန်တော်ကြိုးစားခဲ့ပြီးဖြစ်တယ
်မွန်နှစ်ပါတီတို့ဟာကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါပဲပါတီချင်းချင်းကြားတွဲဆောင်ဆွေးနွေးခြင်းဖြင့်ပေါင်းစည်းရေးကိုကြိုးပမ်းသွားမယ်ဆိုပြီးနှစ်ပါတီကောင်ဆောင်တွေက2018ခုနှစ်ဇွန်လခန့်မှာထုတ်ဖော်ပြောကြားခဲ့ပြီးနောက်အချင်းချင်းတွဲဆောင်ဆွေးနွေးလာခဲ့ကြရာအခုဆိုရင်တပါတီဖြစ်သွားမဲ့နောက်ဆုံးစီကိုရရှိလာပြီးဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်အစိုးရဖွဲ့ဗန္ဒန်ရေးနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကိုပေးအပ်တဲ့တာဝန်တွေကြေပြွန်စွာမထမ်းဆောင်နိုင်ဆိုတဲ့ဆွတ်ဆဲချက်နဲ့အရေးယူဖို့အဆိုပြည်နယ်လွတ်တော်ကမဲခွဲဆုံးဖြတ်ရမှာရှုံးနိမ့်ခဲ့ပါတယ်။ကရင်နီသမိုင်းကျောင်းနဲ့ဗိုလ်ချုပ်ကျေးရုပ်တိစောက်တဲ့ကိစ္စကိုကန့်ကွက်ကြောင်းစာရွက်ဖြန့်ဝေသူလူငယ်၁၀ဦးကိုကြားပြည်နယ်အစိုးရကနေတရားစွဲဆိုလိုက်ပါတယ်။
ကျွန်တော်ရှင်တွေအခုနားဆင်ကြတာကတော့ဘီအန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ဘီအန်နိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေတောက်ကြနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2015ငရင်တန်းကြောင့်အကြီးအကျယ်ပျက်စီးခဲ့ရတဲ့နီပေါ်နိုင်ငံကဘာဟာဘီစင်တာကျန်းမာရေးစောင့်ရှောက်မှုဌာနဟာအမေရိကန်နိုင်ငံကဖွံ့ဖြိုးရေးဆိုင်ရာ USAID ရဲ့ရန်ပုံငွေနဲ့ပထမဆုံးပြန်လည်တည်ဆောက်တဲ့ကျန်းမာရေးဌာနဖြစ်ပါတယ်ဂျွန်လလည်းမနီပေါ်ကျန်းမာရေးနဲ့လူဦးရေဆိုင်ရာဝန်ကြီးဥပန္ဒရာယာဒပ်နဲ့အတူနီပေါ်နိုင်ငံဆိုင်ရာအမေရိကန်သံမကြီးအလင်နာတက်ပလစ်ကအသစ်တိဆောက်ထားတဲ့ဘာဟာဘီစင်တာကိုစင်တူပါ6ဒေတာကလူလူထံကိုလွှဲပြောင်းပေးရခဲ့ပါတယ်။အမေရိကန်ပြည်သူတွေရဲ့ပံ့ပိုးမှုနဲ့ဒေါ်လာ1.8သန်းတန်ဆောက်လို့ရစီမံကိန်းအကောင့်ထဲပေါ်လာနိုင်တာဖြစ်ပါတယ်။ဒီစီမံကိန်းမှာအဆောက်အဦနှစ်ခုတိဆောက်တာအပါအဝင်လက်ရှိအဆောက်အဦကိုပြန်လည်ပြင်ဆင်တာနဲ့နီပေါ်ကျန်းမာရေးနဲ့လူရည်ဌာနစံသတ်မှတ်ချက်တွေနဲ့အညီပစ္စည်းကရိယာတွေအပြည့်အစုံတက်ဆင်တာဖြစ်ပြီး Creative Builders Concern Limited ရဲ့ contract အောက်မှာ American Sedana Wonder Engineer Pregani, Tisau Picker up Chipare, Tiseunha, Luna Atomianago Kuta Peniramo, US 8 Ne, Nepal Chamarine, Duye Tanaga, Tiseun Pianet Tisauigo, Tu Uza Baby, Losambo, Tama Keraba, Tigrin Sangalum Sanseunha, Goen Zone and Wipomu Sanga, Keke, John Dunier, Migan, Kalinier, Bawin, Willan Kampia Titaga, Luye, Tatang, Tatang, Natal, Dre. ကျမ်းမာရေးဆောင်ရှားမှုပေးနေတာဖြစ်ပါတယ်။2003ငွေရန်တန်ခံရခြင်းကစပြီးနီပေါ်ကငွေရန်အန်တီယာတုံ့ပြန်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အမေရိကန်အစိုးရကဒေါ်လာ1900ကျော်ရင်းနှီးမြှုပ်နှံခဲ့တာပါ။ငွေရန်တန်ခံနိုင်ရှိတဲ့ဆောက်ဦးတွေဆောက်လို့ရတဲ့အင်ဂျင်နီယာကွန်ထရိုက်တာပြည်သူကပေးရန်ဆန်တဲ့လက်သမားဆရာစုစုပေါင်း1000ကျော်ကို
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။တော်ရစီနေကုနားဆင်ကြတာကအမေရိကန်အစိုးရရဲ่သဘောထားအမြင်တွေဒါဖြစ်ပြီး VOA အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေခင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ညနေ6:25မှာဖန်ယူနားဆင်နိုင်ပါတယ်။
တော်ရစီနေကုနားဆင်ကြတာကအမေရိကန်အစိုးရရဲ့သဘောထားအမြင်တွေဒါဖြစ်ပြီး VOA အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေခင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ညနေ6:25မှာဖန်ယူနားဆင်နိုင်ပါတယ်။မကြာခင်အစီအစဉ်လေးအစိုးမတက်ခင်မှာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးခင်ဗျာ။ရောက်ကိုရီးယားရဲ့နျူကလ িয়ার လည်းနိုင်ငံမြောက်ပိုင်းမဲဆန်ခင်ချရိုင်မျိုးကထမ်လွန်နိုင်နှုံးလှိုက်ကူတဲ့ကတောင်းသားလေးစနေရောက်နဲ့သူတို့ဘောလုံးသင်းရဲ့နီးပြားတို့ကိုဂူပြင်းကိုပြန်ခဲထုတ်ဖို့အတွက်ကယ်ဆယ်လုပ်သားတွေအချိန်နဲ့လူပြီးတော့ရေတွေကိုဆုတ်ထုတ်နေရပါတယ်။သူတို့ရှိနေတဲ့နေရာကနေဂူပြင်းကိုပြန်ထွက်ရလမ်းကြောင်းတစ်လျှောက်ချိုးနေရပြီးမှရေမြင့်ကလှိုင်ကူရဲ့မင်းနေဂျာတီရောက်နေတာကြောင့်ရေငုပ်ပြ Lubong doesn't it be just only to Melu Tainana when you got your body. Dio Kido and Yazuleba Dore de Moha, Puget Jonama de Motoraba. Navemaro, Josun Kidorego, Shapu in Lau, Kanaya like B, Manejaroma, Shapu Lunga, Jansa Melu, Kayanucho Yumuga, Trenau de Gupio body. A good chain, Josun Leki, then Azadono Shine B, Lizard Shoku, then Ketana B, Lupio body. American the Boba Engineering Agency. EPA G Scott Brewerha Yaruga no Totawabi. A show of Miyabia Shitabi Kosinti Kachubomus and Suja Dune in San Yate Mare, Mr. Brew in Nota Toraba. Tamra Donald Trump's Jada Riniga people in Nota Sarema, Mr. Brewika, Janobo, Janombi Dazu Boma, Pugu Yiya, Samadia Tekariha, Perunga Nema Duga, General Alu Bo, Adoli Tia Mushini Varedu Yitabari. Kababala Bolumbia, Mepamazon Quarta Fine Boregu, Tigni Mimas Sando J, Sulena Chogane Konyanu de Masaming Zazara Mapipari.
ကွာဒါဖိုင်နယ်ပွင့်ပွဲပြည့်ဇူလိုင်6ရက်ဒီကနေ့တောက်ကြညာ8နာရီခွဲမှာဥရုဂွေးနဲ့ပြင်သစ်တို့ရှင်မင်းကစားပြီးဇူလိုင်9ရက်စနေနေ့ပဲအကူဆက်နာရီခွဲမှာဘရာဇီးလ်နဲ့ဘယ်လ်ဂျီယမ်တို့ရှင်မင်းကစားကြပါမယ်ခင်ဗျာကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ရိုသိန်းကြေပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်တောက်ကြညာဒီမနက်ပဲ This program has come to you from the Voice of America, Washington.